Welcome to the Voice of America in Burmese.
မာရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ23ရက်ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော် DC ကနေလိုင်းဒိုမီတာနဲ့32.40-49တို့ကနေတိုက်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်ကျမနန်လက်ဖိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမူပြီပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ယူကရိန်း၊ဆီးရီးယား၊အီရန်နိုင်ငံအရေးကြီးကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့တို့နဲ့ရုရှားနိုင်ငံမှာဆွေးနွေးခဲ့ပါတယ်။နီပေါနိုင်ငံမှာအင်အားပြင်းထန်တဲ့မြေငြင်းလှုပ်ခတ်ခဲ့ရမှာနောက်ဆုံးရရှိတဲ့အခြေအနေအရလူပေါင်း40ကျော်သေဆုံးသွားပါတယ်။နီပေါနိုင်ငံမှာလှုပ်ခတ်ခဲ့တဲ့မြေငလင်ဘေးကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အမေရိကန်ကန်တက်တပ်ဖွဲ့ရဲ့ရဟယင်တစည်းပြောက်ဆုံးနေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကုမနဖက်ကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အခုလိုနောက်ဆုံးရသတင်းတွေတင်ပြပြီးမှနားဆင်ရမယ့်အထဲမှာဆိုရင
် The UN Refugee Agency appealed today to governments in Southeast Asia to step up
ဒေသပြေဒုက္ခသည်တွေကိုကူညီဆောင်ရှောက်ဖို့အရှေ့တောင်အာရှနိုင်ငံတွေကို UNHCR ကတောင်းဆိုလိုက်တဲ့သတင်းအပြည့်အစုံကိုမကြာခင်နားဆင်ရမှာဖြစ်ပါတယ်ရှင်အဲ့ဒီနောက်မှာတော့ရိုနင်ဂျာရဲ့အရေးနဲ့ပတ်သက်လို့ပြီးထောင်စုလွတ်တော်ဥက္ကဋ္ဌသူရဦးသူရွှေမန်းရဲ့သဘောထားအမြင်ကိုလည်းတင်ပြပေးမှာဖြစ်တယ်လို့ပင်လယ်ထဲမှာနင့်အတော်ကြာကြေးကျွန်တစ်ဖွဲ့အလုတ်စေခိုင်းနေရတဲ့မြန်မာငါးဖန်အလုတ်သမားတွေအခြေအနေနောက်ပြီးတာယာရီထောင်အတွင်းထိမ့်သိမ်းခံရတဲ့တပိတ်မောက်ចောင်းသားတွေရဲ့မနေ့ကကြားနာမှုအကြောင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုငံဝင်းအောင်တို့ကကြေညာပေးမှာဖြစ်ပါလိမ့်ရှင်
Ukraine, Syria နဲ့ Iran နိုင်ငံအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ Russia သမ္မတ Vladimir Putin နဲ့ပွန့်ပွန့်လင်းလင်းဆွေးနွေးခဲ့တယ်လို့ American နိုင်ငံသားဝန်ကြီး John Kerry ကပြောပါတယ်။ဒါအပြင်အခုဆွေးနွေးမှုဟာဆက်လက်ဆက်သွယ်ဆက်ဆံနေဖို့အတွက်လည်းအရေးပါပါတယ်လို့သူကပြောပါတယ်။စိန်ခေါ်မှုတွေရှိနေတဲ့ကာလလမ်းတဝက်ရောက်နေချိန်မှာအခုလိုဆွေးနွေးပြောဆိုခဲ့ကြတာဖြစ်တယ်လို့ Russia နိုင်ငံအပန်းဖြေစခန်းဖြစ်တဲ့ Sochi မှာနိုင်ငံသားဝန်ကြီး Sergey Lavrov နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Kerry ကပြောဆိုလိုက်ပါတယ်။မစ္စတာပူတင်နဲ့မတွေ့ဆုံခင်မစ္စတာကယ်ရီဟာမစ္စတာလဗရော့နဲ့လေးနာရီကြာဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။သမ္မတပူတင်အနေနဲ့ဒီကနေ့ဆွေးနွေးပွဲအတွက်အရေးပါတဲ့အခြေအနေအများကြီးပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာကယ်ရီကပြောပါတယ်။နိုင်ငံရေးပထဝီဒေသန္တရရှုပ်ထွေးတဲ့ကိစ္စမျိုးတွေကိုအရေးပါတဲ့ဆုံးဖြတ်နိုင်သူတွေကြားမှာဓာတ်ရိုက်ဆွေးနွေးခွင့်ရတဲ့ဟာဘာနဲ့မှအစားထိုးလို့မရဘူးလို့မစ္စတာကယ်ရီကပြောပါတယ်။မစ္စတာကယ်ရီနဲ့မစ္စတာပူတင်တို့ဟာနှစ်နိုင်ငံအရေးနဲ့ဒေသဆိုင်ရာကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြတယ်ဖြစ်တယ်။ဒီထဲမှာယီမန်နိုင်ငံနဲ့လီဗျားနိုင်ငံအရေးကိစ္စတွေလည်းပါဝင်တယ်လို့အမေရိကန်ဘက်ကရှုမြင်ချက်တွေကိုလည်းရှင်းရှင်းလင်းလင်းပြောပြလိုက်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်။ယူကရိန်း၊ဆီးရီးယားအရေးကိစ္စတွေမှာသဘောမတူညီမှုတွေကြောင့်စစ်အေးစစ်နောက်ပိုင်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးထိခိုက်ကြဆင်းနေချိန်မှာမစ္စတာကယ်ရီအခုလိုတောရောက်ခဲ့တာဖြစ်တယ်လို့ဒီခီးစဉ်ဟာနှစ်နိုင်ငံထိတွေ့ဆက်ဆံမှုကိုဆက်လက်ထိန်းသိမ်းသွားစေဖို့လည်းရည်ရွယ်တဲ့သဘောဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။နီပေါနိုင်ငံမှာအင်္ဂါနေ့မနေ့အစောပိုင်းအင်အားပြည့်တဲ့ငလင်တစ်ခုထပ်မံလှုပ်ခတ်သွားတဲ့အတွက်အနည်းဆုံးလူ42ဦးသေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းပတ်3ပတ်မတိုင်ခင်ကလှုပ်ခတ်သွားတဲ့ငလျင်ကြီးရဲ့တံကိုခန်းစားနေကြရတဲ့နီပေါနိုင်ငံသားတွေအတွက်အခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်ရစေပါတယ်။ဒီငလျင်ကြောင့်လူပေါင်း1100လဲထိခိုက်ဒဏ်ရာရသွားကြောင်းနီပေါပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။မြို့တော်ခတ်မန်းနုနဲ့မိုင်90လောက်အကွာမှာဗဟုပြုပြီးပြင်အား 9.3 ရှိတဲ့ငလျင်လှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ငလင်းလှုပ်ခတ်ပြီးနောက်ဆက်တွဲငလင်းငယ်6ခုထပ်လှုပ်ခဲ့ပါတယ်ဒီပြင်အားပြင်းတဲ့ငလင်းဟာအိန္ဒိယနိုင်ငံအထိလှုပ်ခတ်သွားပြီးအဲ့ဒီမှာအနည်းဆုံးလူ4ဦးလောက်သေဆုံးပြီးတိဘက်မှာလည်းလူ2ဦးသေဆုံးခဲ့ပါတယ်ငလင်းလှုပ်ခတ်တဲ့အချိန်ကဆေးရုံအတွင်းမှာရှိတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကဆူဒါရှန်ကတော့သူတို့ရှိနေတဲ့ဆေးရုံမှာအပျက်စီးတွေမရှိပေမဲ့အပြင်ရောက်တဲ့အခါအနီးအနားကအဆောက်အဦတွေပျို့ကျပျက်စီးနေတာကိုမြင်ရတယ်လို့ VOA ကိုပြောကြပါတယ်
နီပေါနိုင်ငံမှာမကြသေးခင်ကလှုပ်ခတ်ခဲ့တဲ့မြေငလင်ဘေးဒဏ်အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ယာဉ်တစ်စီးပျောက်ဆုံးနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီရဟတ်ယာဉ်ဟာချာရီကော့ကျေးရွာတဝိုက်လူသားချင်းစာနာမှုအကူအညီတွေပေးတာနဲ့တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေရင်ဒေသဆန်တော်ချင်းအင်္ဂါနေ့ည10နာရီဝန်းကျင်မှာပျောက်ဆုံးသွားတာဖြစ်တဲ့အကြောင်းအမေရိကန်ကြီးတက်ဗိုလ်မှူးဒေးဗ်အစ်စပန်ကပြောဆိုပါတယ်။ ချာရီကော့ကျေးရွာဟာအင်ကာနေကပင်အား 9.3 ရှိတဲ့မြင်းကလေးလှုပ်ခတ်ရမှာအဆိုးဆုံးထိခိုက်ခဲ့တဲ့အရက်လည်းဖြစ်ပါတယ်။ပျောက်ဆုံးသွားတဲ့လေယာဉ်ပေါ်မှာလူရှိဦးလိုက်ပါသွားပြီးအမေရိကန်ကမ်းတဲ့တပ်ဖွဲ့ဝင်6ယောက်နဲ့နီပေါ်အရက်သား2ဦးဖြစ်ကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးတာဝန်ကာကွယ်ရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတဦးကပြောပါတယ်။ရဟတ်ရင်ပြက်ကျသွားတယ်ဆိုတဲ့အထောက်ထားတော့အခုချိန်ထိမတွေ့ရသေးဘူးလို့သူကဆိုပါတယ်။နီပေါ်ကြီးတပ်ကတပ်သားတွေဟာရဟတ်ရင်ပျောက်ဆုံးသွားတဲ့တဝိုက်မှာခြေလျင်လိုက်လံရှာဖွေနေကြပါတယ်။ဒါပေမဲ့ရဟတ်ရင်ပြက်ကျတဲ့တဲလွန်စဘာမှမတွေ့ရသေးပါဘူး။အဲ့ဒီပတ်ဝန်းကျင်မြေအနေထားကြီးကကြောက်ဆောင်ကဘာတွေတောင်တန်းတွေဝိုင်းရနေပြီးတော့တောင်ကြားတွေကိုဆင်းသက်သွားခဲ့တယ်ဆိုရင်တချို့နေရာတွေမှာရေဒီယိုအဆက်အသွယ်ပြုလုပ်ဖို့မလွယ်ကူတဲ့အကြောင်းသူကပြောပါတယ်။
အမေရိကန်ပြည်သူတွေအနေနဲ့ဆင်းရဲမှုကြာဆင်းရဲကိုအခုထက်ပိုပြီးလှုပ်ဆောင်ကြဖို့နဲ့လူချမ်းသာတွေနဲ့လူလတ်တန်းစားကြဆင်းရဲချမ်းသာကွာဟမှုကြီးနေတာကိုပိုနှဲသွားအောင်လုပ်ဖို့သမ္မတဥပမာကအမေရိကန်ပြည်သူလူထုကိုအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ဝါရှင်တန်ဒီစီဂျော့ဂျ်တောင်းတက္ကသိုလ်မှာတနင်္လာကျော်ကြာပြုလုပ်တဲ့ဆင်းရဲမှုလျှော့ချရေးနဲ့ဝင်ငွေမညီမျှမှုပြဿနာဖြေရှင်းရေးဆွေးနွေးပွဲမှာသမ္မတဥပမာကပြောဆိုသွားတာပါ။ကမ္ဘာအချမ်းသာဆုံးလို့သတ်မှတ်ထားကြတဲ့ဒီတိုင်းပြည်ရဲ့လူအဖွဲ့အစည်းအတွင်းကွာဟမှုတိတ်ကြီးနေတာကိုမလျှော့ချနိုင်ဘူးဆိုတဲ့အစဉ်ချိန်မျိုးမပေးသင့်ဘူးလို့သူကဆိုပါတယ်အမေရိကန်တွေအနေနဲ့တကယ်လုပ်မယ်လို့သာဆုံးဖြတ်ခဲ့ရင်ဆင်းရဲမှုကိုလျှော့ချနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်ဒီပြဿနာဖြေရှင်ရေးကိုဘယ်လောက်ထိလုံသွားကြမလဲဆိုတာကအမေရိကန်တွေရဲ့အဓိကရင်ဆိုင်နေရတဲ့မေးခွန်းပဲဖြစ်တယ်လို့သူကပြောပါတယ်ကျေးလက်ဒေတာကဆင်းရဲတဲ့အမေရိကန်ကလေးငယ်တွေကိုချမ်းသာသူတွေကဘယ်အတိုင်းထားထိကူညီမလဲဆိုတာဆန္ဒရှိကြဖို့နဲ့အဲ့ဒီကလေးတွေလိုအပ်နေတဲ့စာအုပ်စာရန်ကွန်ပျူတာစတာတွေနဲ့အတူလူအဖွဲ့အစည်းအတွင်းစိတ်ပိုင်းဆိုင်ရာတွေကိုပါအားပေးကူညီသွားဖို့လိုကြောင်းလက်ရှိအချိန်ဒီအရအဲ့ဒီကလေးငယ်တွေမှာအခုပြောခဲ့တဲ့အရာတွေမရှိသေးတာတွေ့ရကြောင်းသမ္မတဥပမာကထောက်ပြပါတယ်ဆင်းရဲနေတာကစိတ်ဖိစီးမှုကိုဖြစ်စေကြောင်းဆင်းရဲတာကိုဘယ်သူမှမကြိုက်ကြောင်းဆင်းရဲမှုတိုက်ဖြတ်ဖို့နိုင်ငံရေးအာတိသရှိကြဖို့နဲ့အစိုးရကလည်းငွေကြေးတုံးဆွဲဖို့လိုကြောင်းသမ္မတဥပမာကထောက်ပြပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းစီစဉ်ကဗိုလ်ရုနေနန်းခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံတောင်ပချမ်းတဝဲမှာအထူးစီးပွားရေးစုံပူးတဲတည်ထောင်ဖို့အတွက်ဂျပန်ထိုင်းနဲ့မြန်မာနိုင်ငံတို့ဟာလာမယ့်ဇူလိုင်လထဲမှာသဘောတူညီမှုစာချုပ်လွှာတစ်ခုလက်မှတ်ရေးထိုးကြလိမ့်မယ်လို့မျှော်လင့်ထားတဲ့ဆိုပြီးတရားကြောင်းဂျပန်နျူးစ်အွန်လိုင်းသတင်းစင်မှာဒီကနေ့ဖော်ပြထားပါတယ်။ထိုင်းကြားဖြတ်အစိုးရရဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အကြံပေးဖြစ်တဲ့ဟီရီတိုအီဆူမီတို့တနင်္လာနေ့ဗန်ကောက်မြို့မှာတွေ့ဆုံခဲ့ကြရမှာဂျပန်အစိုးရအနေနဲ့အဲ့ဒီသဘောတူညီမှုလက်မှတ်ရေးထိုးပွဲကိုဇူလိုင်လမှာပြုလုပ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တယ်လို့ထိုင်းဆိုရထိတ်တန်းတာဝန်ရှိသူတွေကပြောပါရယ်မစ္စတာအီဇူမီဟာထိုင်းဒုတိယဝန်ကြီးချုပ်ပရဒီထွန်ဒီဝါခူနဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပြီးတော့ဂျပန်နိုင်ငံဟာတဝဲအထူးစီးပွားရေးစုံစီမံကိန်းအတွက်ထိုင်းနဲ့မြန်မာအစိုးရတို့ကြားအထူးရည်ရွယ်ပူးတွဲတည်ထောင်ထားတဲ့ကုမ္ပဏီမှာပူးပေါင်းပါဝင်မှာဖြစ်တယ်လို့အတည်ပြုပြောကြားခဲ့တယ်လို့ဆိုပါရယ်ခင်ဗျာ
တရုတ်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်တွဲဆောင်ရွက်ရေးအစီအစဉ်ကိုနောက်ထပ်သက်တမ်းတိုးလိုက်ခြင်းအဖြစ်တရုတ်နိုင်ငံပေါ်အမေရိကန်ကဩဇာလွှမ်းမိုးနိုင်မယ့်အကောင်းဆုံးနည်းလမ်းဖြစ်သလိုနျူကလ িয়ার လက်နက်မပြန်ပွားရေးတရုတ်ရဲ့လက်ရှိရည်တည်ချက်ကိုလည်းထိန်းထားနိုင်မှာဖြစ်တယ်လို့အမေရိကန်နျူကလ িয়ার စွမ်းအင်နဲ့လုံခြုံရေးဆိုင်ရာအရာရှိတွေကလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားသဘောတူညီမှုသက်တမ်းကိုမတိုးဘူးဆိုရင်တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်မပြန်ပွားရေးရည်တည်ချက်ကိုထိန်းချုပ်ထားနိုင်မယ့်အရေးပါလာတဲ့ဩဇာလွှမ်းမိုးမှုပျောက်သွားမှာဖြစ်တယ်လို့နျူကလ িয়ার စွမ်းအင်နဲ့လုံခြုံရေးဆိုင်ရာအရာရှိဗိုလ်မှူးချုပ် Klaus ကပြောပါတယ်။ဒါအပြင်ဖြစ်နိုင်ခြေရှိတဲ့စီးပွားရေးလက်ဦးမှုတွေကိုလည်းလက်လွတ်ဆုံးရှုံးသွားနိုင်တယ်လို့အထက်လွှတ်တော်နိုင်ငံအရေးအရာကော်မတီရှေ့ကြားနာပွဲမှာသူကပြောပါတယ်။တရုတ်နိုင်ငံနဲ့နောက်ထပ်အနှစ်30သက်တမ်းတိုးရေးကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့ကိုလည်းသမ္မတဥပမာကတောင်းဆိုနေပါတယ်။ဒါမှသာနျူကလ িয়ার လက်နက်မပြန်ပွားရေးကိစ္စမှာတရုတ်နဲ့အပြန်အလှန်ဝန်ခံတောင်းဝန်ယူပြီးဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ
်။တရုတ်စံကြီးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆန္ဒပြမှုတွေမှာဥဆောင်သူဟာဗီယက်နမ်အစိုးရစံကြီးရေးသမားတဦးကသူ့ကိုအာဏာပိုင်တွေနဲ့ဆက်ဆက်ပတ်သက်နေတဲ့အမည်မသိအမျိုးသားအုပ်စုတစုကဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံရရတယ်လို့ပြောပါတယ်။ ဘာရန်ညိုးရန်စားမှမရှိပဲတနင်္လာနေ့ကဟမ်နွိုင်းမြို့မှာရှိတဲ့သူ့ရဲ့အိမ်အနီးမှာတန်ပိုက်လုံးနဲ့ရိုက်နှက်တာကိုခံခဲ့ရတယ်လို့ NGO က VOA ဗီယက်နမ်ဘာသာဌာနကိုပြောဆိုပါတယ်မြန်မာနယ်ဥက္ကောက်မှာသူတွေရွှဲနေတဲ့သူ့ရဲ့ဓာတ်ပုံဟာတက်ကြွလှုပ်ရှားသူတွေရဲ့ internet website စာမျက်နှာတွေပေါ်မှာကြေကြေပြန့်ပြန့်ပြန့်နှံ့နေပါတယ်ဒါပေမဲ့နိုင်ငံပိုင်မီဒီယာတွေပေါ်မှာတော့မမြင်တွေ့ရပါဘူးချီကသူဟာမကြသေးခင်ရက်တွေအတွင်းအစိုးရအရာရှိတွေကိုဝေဖန်တိုက်ခိုက်ပြောဆိုတာတွေလုပ်ခဲ့တဲ့အတွက်ဒေတာရင်းအာဏာပိုင်တွေကအခုလိုနှိတ်ကုတ်တာဖြစ်တယ်လို့ယုံကြည်ကြောင်းပြောပါတယ်ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဗီယက်နမ်အစိုးရဘက်ကတော့ဘာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူးအခုလိုတိုက်ခိုက်မှုဟာအမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားနှစ်ပတ်လည်လူခွင့်ရေးဆွေးနွေးပွဲအပြီးနှစ်ရက်အကြာမှာဖြစ်ပွားခဲ့တာပါအဲ့ဒီဆွေးနွေးပွဲဟာအကျိုးရှိတဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားကြီးရာလက်ထောက်နိုင်ငံကြီးဝန်ကြီးတွန်မလီနော့စကီကပြောဆိုခဲ့ပါတယ
်အဲခိုင်ဒါနဲ့ဆက်နွယ်နေတဲ့အယ်ရှာဘက်အဖွဲ့ကိုကူညီဖို့ပူးပေါင်းကြံစည်မှုမှာပါဝင်တယ်ဆိုတဲ့စူးစွဲချက်နဲ့ပတ်သက်လို့ဆိုမာလီအမျိုးသား၃ဦးကသူတို့မှာအပြစ်ရှိကြောင်းနယူးယောက်မြို့တရားရုံးတစ်ခုမှာအင်ကာနီကဝန်ခံလိုက်ပါတယ်သူတို့ကိုအမှုကိုဆုံးဖြတ်မဲ့ဂျူရီလူကြီးအဖွဲ့ကိုရွေးချယ်ဖို့စီစဉ်နေတုန်းအခုလိုဝန်ခံလိုက်တာဖြစ်ပါတယ်သူတို့၃ဦးဟာထောင်ဒဏ်တသက်တကျွန်းကြခံရပွေရှိတာကိုရှောင်လွှဲလိုတာကြောင့်အခုလိုဝန်ခံလိုက်တာဖြစ်တယ်လို့ဆိုပါတယ်သူတို့၃ဦးထဲမှာဆွီဒင်နိုင်ငံသား၂ဦးပါဝင်ပြီးဗြိတိန်နိုင်ငံသား၁ဦးပါဝင်ပါတယ်
နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့ကိုညံဝင်းအောင်တို့ကကြေညာသွားတာပါ။နောက်ဆုံးရသတင်းတွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆက်သွယ်မေးမှန်းချက်တွေကိုနားဆင်ရပါမယ်။ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားမယ်အထဲမှာတော့အခုအရင်ဆုံးကတော့ Roninja Muslim တွေအပါအဝင်မာလကာရေလက်ကြားနဲ့ Andaman ပင်လယ်ထဲမှာမျောနေတဲ့လေးစီးပြေးဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ဆောင်ရှောက်ပေးဖို့အရှေ့တောင်အာရှနိုင်ငံကို UNHCR ကတောင်းဆိုလိုက်ပါတယ်။ရာနဲ့ချီတဲ့လေးစီးဒုက္ခသည်တွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပင်လယ်ပြင်မှာကယ်ဆယ်ပြီးနောက် UNHCR ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြပေးမှာပါ။
အာရှဒေသတွင်ပင်လယ်ပြင်မှာမျောနေကြတဲ့ထောင်ကျော်တဲ့လေဆီးဒုက္ခသည်တွေကယ်ဆယ်ရမယ့်အစီအစဉ်ကိုဦးစားပေးလှုပ်ဆောင်ကြဖို့အရှေ့တောင်အာရှနိုင်ငံအစိုးရတွေကို UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကတောင်းဆိုထားကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမေလ၁၂ရက်နေ့ကပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောသွားပါတယ
် UN Refugee Agency appealed today to governments in Southeast AsiaTo step up search and rescue efforts and to keep their borders.
Lumanko Kuduri ye sunpit mu chang Andaman Pinlay ne Malaka Yele cha ro acha myo ni de lesi dukkha de de thong chi shi ni ba de. Thuru ko sha phwe kae san mae lungan ko thiti yoy yoy lut saung ja bo lo ba de. Mimi ro naingan ne awin ma khan be pait tha da myo ma lut ja bo a shit taung a sha naingan ni ko UNHCR ga taung so tha ba de.
Pi ga de yet pai ni atwin Thai ne Malaysia naingan Andaman ni ga Lumanko Kuduri ko hnein nin la da jao နိုင်ငံရွှေပြောင်းမှု調査သူတွေအခုလိုပင်လယ်ပြင်မှာမျောနေတာဖြစ်တယ်လို့ Mr. Dujaris ကပြောပါတယ
် Partner NGO the Arakan Project estimates that several thousand people believed to be mostly Rohingyas
ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့ထိုင်းခြေဆိုင် Arakan Project လို့ခေါ်တဲ့ NGO အဖွဲ့ရဲ့ခန့်မှန်းချက်အရအခုလိုပင်လယ်ထဲမျောပါသွားသူအရေအတွက်ထောင်နဲ့ချီရှိနေပြီးသူတို့ထဲကအများစုဟာ Rohingya တွေဖြစ်ကြပါတယ်ကျန်သူတွေကတော့ Bengali တွေဖြစ်ပါတယ်ထိုင်းနဲ့ Malaysia ကလူမောင်ခိုးတွေကိုတလောကနှိမ်နင်းပြီးတဲ့နောက်မှာလူကုန်ကူးသူတွေကသူတို့အဖမ်းခံရမှာကိုရှောင်ရှားလိုတဲ့အတွက်လေပေါ်ပါလာတဲ့သူတွေကိုပင်လယ်ထဲမျောသွားခဲ့တာမျိုးဖြစ်နိုင်ပါတယ်
။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာဒီရက်ပိုင်းအတွင်းရာနဲ့ချီတဲ့လေဆီးမျောဒုက္ခသည်တွေကိုကယ်တင်ခဲ့တဲ့လုပ်ရက်အပေါ် UNHCR ကကြိုဆိုကြောင်းပြောပါတယ်။ UNHCR ကရထားတဲ့သတင်းတွေအရအခုလိုပင်လယ်ပြင်ထဲမှာမျောပြီးဒုက္ခရောက်နေကြတဲ့နောက်ထပ်ဒုက္ခသည်လေတွေရှိနေနိုင်သေးကြောင်းနေရာဒေသတစ်ခုခုရောက်အောင်သူတို့ကိုကယ်တင်နိုင်ဖို့နဲ့လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးသွားဖို့လိုကြောင်း UNHCR ကပြောပါတယ်။ပင်လယ်ထဲမျောနေရတဲ့ဒုက္ခသည်တွေကိုရှာဖွေပြီးအသက်ကယ်တင်ဖို့နဲ့ဒီခီးသည်တွေအားလုံးဘေးကင်းလုံခြုံစွာကမ်းပေါ်ရောက်လာနိုင်ရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားဖို့ UNHCR ကသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းထားပါတယ်။ခီးသည်အများစုဟာအင်အားချိနဲ့နေတယ်လို့ယုံကြည်ရပြီးနောက်သတင်းပတ်တွေအတွင်းအစာရေစာပြန့်လက်မဲ့အခြေအနေရှိတယ်လို့ UNHCR ကခန့်မှန်းထားပါတယ်။အင်ဒိုနီးရှားနဲ့မလေးရှားမှာကယ်တင်ခဲ့တဲ့လေးစီးမျောဒုက္ခသည်တွေကို UNHCR ဝန်ထမ်းတွေကတွားရောက်တွေ့ဆုံမေးမြန်းတာမျိုးရှိပြီးသ တက်ဆိုင်ရာအစိုးရတွေကိုကူညီနိုင်ဖို့လှုံ့ဆော်နေပါတယ်။ထိုင်းနိုင်ငံမှာတော့လူမောင်ကိုကူးသူတွေလက်ကလွတ်လာကြတဲ့ဒုက္ခသည်230ကျော်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းရဲမှအဖမ်းခံခဲ့ကြပါတယ်။သူတို့တွေအတွက်အရေးပေါ်လိုအပ်တဲ့အသုံးဆောင်တွေနဲ့ရှေ့ဆက်လိုအပ်မဲ့အကူအညီတွေအတွက်အကြံဉာဏ်ပေးတာမျိုးကို UNHCR ဝန်ထမ်းတွေလှုံ့ဆော်နေပါတယ်။အင်ဒိုနီးရှားအစိုးရကိုကူညီနိုင်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းအင်ဒိုနီးရှားရေတပ်ကပင်လယ်ပြင်မှာကယ်တင်ပြီးစောင့်ရှောက်ထားတဲ့ဒုက္ခသည်တွေကို UNHCR ဝန်ထမ်းအဖွဲ့ကအင်ဒိုနီးရှားမြောက်ပိုင်းအာချေးပြည်နယ်လော့စခွန်ဒေသမှာလူတွေမေးမြန်းတာတွေလုပ်နိုင်ခဲ့ပါတယ်။ရိုဟင်ဂျာအများစုပါဝင်တဲ့ရွှေပြောင်းသူ1100နီးပါးဟာမလေးရှားနိုင်ငံလန်ကာဝီကျွန်းကိုပြီးခဲ့တဲ့သတင်းပတ်ကုန်ကရောက်လာခဲ့ကြတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။အဲဒီလူတွေကိုဆရာဝန်တွေနဲ့စစ်ဆေးခဲ့ပြီးရေပူရအဖြစ်အခြေအနေကောင်းတယ်လို့ဆိုပါတယ်။လန်ကာဝီကိုရောက်လာတဲ့လေစီဒုက္ခသည်တွေကိုတွေ့ဆုံဖို့UNHCR ဝန်ထမ်းတဦးအဲ့ဒီကိုရောက်နေပါတယ်။ဒီလူတွေကိုလူသားချင်းစာနာတဲ့အရေးပေါ်အကူအညီပေးရေးကိစ္စမှာအခက်အခဲကြုံနေတာကြောင့်မလေးရှားအစိုးရကိုကူညီဖို့ UNHCR ကကမ်းလှမ်းထားသလိုအကူအညီပေးဖို့လည်းအဆင်သင့်ရှိတယ်လို့ပြောပါတယ်။အခုလိုထွက်ပြေးခိုလုံလာသူတွေကိုအကြောင်းပြချက်မခိုင်လုံပဲဖမ်းဆီးထိန်းသိမ်းထားတာမျိုးမလုပ်ဖို့ UNHCR ကတောင်းဆိုထားပါတယ်။ဒီလူတွေရဲ့မိသားစုပြန်လည်စုံစည်းနိုင်ရေးကျမ်းမာရေးဆောင်ရှောက်မှုပေးရတဲ့ရွှေပြောင်းနေထိုင်ခွင့်အတွက်အဆုံးဖြတ်တစ်ခုခုမကြခင်ကာလမှာအလုံးလုံးခွင့်ပေးရစတဲ့အခြေခံအခွင့်အရေးတွေပေးဖို့လည်း UNHCR ကတက်ဆိုင်ရအစိုးရတွေကိုတောင်းဆိုထားပါတယ်ခင်ဗျာ
။ကုန်ညံဝင်းအောင်ပြောပြသွားတာပါ။အခုဆက်လက်ပြီးတင်ပြမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာလေဆီပြေဒုက္ခသည် 2000 လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်နေတဲ့အတွက်နောက်ထပ်လည်းပင်လယ်ပြင်ကိုဖြတ်ပြီးဒုက္ခသည်တွေထပ်ရောက်နိုင်တဲ့အကြောင်းသတိပေးချက်တွေထွက်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးသူတွေကိုနှိမ်နင်းတဲ့အတွက်ရိုဟင်ဂျာ 1000 လောက်ကိုပင်လယ်ပြင်မှာလူမောင်ခိုကူးသူတွေကစွန့်ပစ်ခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဥရောပဘက်မှာရွှေပြောင်းအခြေချနေထိုင်သူအရေးနဲ့လူမောင်ခိုကူးမှုတွေကိုလည်းပြန်ပြီးအာရုံစိုက်နေချိန်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလေဆီပြေဒုက္ခသည်တွေအရေးနဲ့လူမောင်ခိုကူးမှုတွေလည်းတဖန်ပြန်ပြီးအာရုံစိုက်လာကြပါတယ်။အပြည့်အစုံကိုတော့ကုံငိမ့်ချန်းကပြောပြသွားမှာပ
ါ။မြန်မာအစိုးရအာဏာပိုင်တွေကတိုင်းပြည်အတွင်းမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရောက်လာသူတွေဟာတဖက်နိုင်ငံကဝင်ရောက်လာတဲ့ဘင်္ဂါလီလူမျိုးတွေသာဖြစ်တယ်ဆိုပြီးအမြဲတစေပြောဆိုထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှေစီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ VOA ကိုပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ထိုင်းနိုင်ငံနယ်စပ်နဲ့နီးတဲ့မလေးရှားနိုင်ငံလန်ကာဝီကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့လောလောဆယ်မလေးရှားနိုင်ငံအတွင်းကယာယီစခန်းတွေမှာနေထိုင်နေကြပါတယ
်။
ပရမီနာလို့ခေါ်တဲ့ရိုဟင်ဂျာအမျိုးသမီးတယောက်ကသူတို့လှေပေါ်မှာလူအယောက်900လောက်ပါခဲ့တဲ့အကြောင်းရခိုင်ပြည်နယ်မောင်းတောမှာတညလုံးလမ်းလျှောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေတွေနဲ့ထွက်ခဲ့ပြီးနောက်ပိုင်းပင်လယ်ထဲမှာ3လလောက်ကြောင်မျောနေခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံပိုင်တဲ့ပင်လယ်ပြင်တွေမှာလူမောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါခဲ့ကြတဲ့ထောင်ထဲချီတဲ့ဒုက္ခသည်တွေရောက်လာတဲ့အတွက်နိုင်ငံတကာအနေနဲ့ဒီကိစ္စပေါ်စိုးရိမ်နေအကြောင်းပြောဆိုချက်တွေထပ်ထွက်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဥယျာဉ်2000ခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်2021ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းအတိုင်းဝိုင်းနှစ်ခုအကြားပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အခြေအနေတွေဆိုးရလာပြီးတဲ့နောက်မှာရိုဟင်ဂျာတွေဟာရှေ့တောင်အာရှနိုင်ငံတွေစီကိုထွက်ပြေးပြန့်နှံ့ရောက်ရှိလာနေတာဖြစ်ပါတယ်မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်ရှိခဲ့တဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးချွေမန်းကိုဝါရှင်တန်မြို့တော်ကာနဂီဖောင်ဒေးရှင်းမှာပူးတွဲကျင်းပတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးမေးခွန်းထုတ်မှုတွေရှိခဲ့ပါတယ်ဦးချွေမန်းကအခုလိုပြောဆိုပါတယ
်ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူးမြန်မာနိုင်ငံမှာတော့ဘင်္ဂလီလိုပဲခေါ်ပြောဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ဘင်္ဂလီများဆက်လက်ပြီးတော့မြန်မာနိုင်ငံမှာနေထိုင်ဖို့ရှင်သန်ဖို့ကိစ္စဟာဥပဒေအရဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာအချိန်တတ်မှတ်ချက်တစ်ခုရောက်တဲ့အခါမှာသူတို့တွေဟာလည်းနိုင်ငံသားများဖြစ်သွားကြမှာဖြစ်ပါတယ်။ဒီလိုနိုင်ငံသားဖြစ်သွားတဲ့အခါမှာနိုင်ငံသားများရဲ့မူလအခွင့်အရေးအပြည့်အဝရရှိဖို့အတွက်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့နဲ့ ဖွဲ့စည်းတည်မှလည်းတာဝန်ရှိပါတယ်မြေတိနိုင်ငံသားမှဆိုလွတ်လပ်စွာကိုယ်ခွင့်ပြုရှိပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဒီနှစ်ပထမ3လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့ရိုဟင်ဂျာဒုက္ခသည်2000ကျော်လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာခဲ့တယ်လို့ပြောပါတယ်2014ခုနှစ်ကရောက်လာခဲ့တဲ့အရေးအတွက်ထက်သုံးဆပိုများတယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းပြည်ပခါကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိတဲ့ကာလပတ်လုံးဒေသတွင်းနိုင်ငံတွေမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
ကုန်ရင်းချမ်းတင်ပြပေးသွားတာဖြစ်ပါတယ်ရှင်ပင်လယ်ထဲမှာနှစ်အတော်ကြာကြေးကျွန်တပွဲအလုပ်စေခိုင်းခံရတဲ့မြန်မာငါးဖန်းအလုပ်သမားတွေဟာအင်ဒိုနီးရှားအာနာပိုင်တွေရဲ့အကူအညီတစ်ခုနဲ့အခုဆိုသူတို့မိသားစုနဲ့အတူပြန်ဆောင်တွေ့နေကြပါပြီအခုလိုမိသားစုနဲ့ပြန်ဆောင်တွေ့ခွင့်ရတဲ့အတွက်အတိုင်းမသိဝမ်းသာမိတယ်လို့ပြန်ရောက်လာတဲ့မြန်မာအလုပ်သမားတဦးကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာကြေးကျွန်တပွဲခိုင်းခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီး AP သတင်းဌာနကိုကိုကာပြီးကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံကငါးဖန်းသမားကြော်နိုင်ဟာနှစ်တော်ကြာပင်လယ်ထဲမှာကြေးကျွန်သူဖွဲခိုင်းစေခံရပြီးတဲ့နောက်မှာတော့မြောင်းမြမာရှိတဲ့သူ့မိသားစုနဲ့ပြန်ပေါင်းစည်းနိုင်ခဲ့ပါတယ်။မြန်မာငါးဖန်းသမားတွေကနိုင်ငံတကာငါးဖန်းလုပ်ငန်းတွေမှာကြေးကျွန်သူဖွဲခိုင်းစေနေတာနဲ့ပတ်သက်ပြီးရဲယူတာတွေလုပ်ဖို့အမေရိကန်အစိုးရကတောင်းဆိုတာတွေ AP သတင်းဌာနကစုံစမ်းဖော်ထုတ်တာတွေလုပ်ခဲ့ပြီးတဲ့နောက်မှာသူကတခြားမြန်မာငါးဖန်းသမားတွေနဲ့အတူပြန်လွတ်မြောက်လာခဲ့တာပါ။အသက်30ရှိပြီဖြစ်တဲ့ကျော်နိုင်ဟာသူ့မိသားစုစောင့်နေရဲ့အစဉ်ပြေဖို့အတွက်2010မှာနိုင်ငံခြားကိုထွက်ပြီးတော့အင်ဒိုနီးရှားနိုင်ငံကငါးဖန်းတင်မောမှာနှစ်တော်ကြာအတင်းအကျပ်အလုတ်ခိုင်းခံခဲ့ရပါတယ်။အဲဒီနောက်တော့သူဟာအင်ဒိုနီးရှားကဗဂျီနာကျွန်းလေးတစ်ခုမှာဖမ်းခံခဲ့ရပါတယ်။အခုလိုလူသူမနည်းတဲ့အင်ဒိုနီးရှားကတငါရွာမှာခေတ်သစ်ကြေးကျွန်းပြုနေတာနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကတစ်နှစ်ကြာစုံစမ်းဖော်ထုတ်ပြီးတဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလကကျော်နိုင်အပါအဝင်တခြားလူအတော်များများကို AP သတင်းဌာနကတွေးဆမေးမြန်းနိုင်ခဲ့ပါတယ်။ကျော်နိုင်ကသူ့အနေနဲ့စက်မလုံနိုင်တော့ပဲအိမ်ပြန်ခြင်းတဲ့အကြောင်းကိုတင်မောကပ်တိန်ကိုပြောပြီးတဲ့နောက်ဖမ်းခံခဲ့ရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ
်သူကတ်မှတ်ထားခဲ့ပြီးတော့လေးရထွက်သွားတယ်ကျွန်တော်မပြရသေးဘူးကျွန်တော်ကတ်မှတ်ထားခဲ့ပြီးချုပ်လက်ထည့်ထားတယ်ကျွန်တော်ရက်လည်းမတောက်ဘူးရက်လည်းမဖြစ်ဘူးဟုတ်လားအလုပ်လည်းကောင်းတော့အခုကကျမ်းမိုင်မကောင်းတော့ဘူးစီကင်းပြပေးတာဆိုတော့လေစီကင်းမပြဘူးစီမထိုးပေးဘူးစီတောက်စီလည်းတောင်းလို့မရဘူးအခုကဓမင်းကျွေးပြန်တော့ဓမင်းကဝါအောင်ကျွေးပြန်ဘူးအဲကျွန်တော်စိတ်ကတော့တော်တော်လေးတော့မကောင်းဖြစ်နေတယ်အခု
ကျော်နိုင်တဲ့သူ၈ယောက်ဖမ်းခံရပြီးတော့သူတို့ဟာအဲ့ဒီကျွန်းလေးမှာအတော်လေးကိုခက်ခက်ခဲခဲနေခဲ့ရတာပါသူတို့ဖမ်းထားတဲ့နေရာနဲ့မလန်းမကတ်မှာတော့အမေရိကန်နိုင်ငံကစူပါမားကတ်တွေစတိုးဆိုင်ကြီးတွေကိုတင်ပို့ပေးနေတဲ့ကုန်တင်သင်းမောပေါ်ကိုအလုပ်သမားတွေကပင်လယ်သားတွေတင်နေကြတာပါငါးဖမ်းလုပ်ငန်းတွေမှာကြေးကျွန်းတပွဲခိုင်းစီတာနဲ့ပတ်သက်ပြီး AP သတင်းဌာနကနိုင်ငံတကာရွှေပြောင်းအလုပ်သမားအဖွဲ့ IOM ကိုအသိပေးလိုက်ပြီးတဲ့နောက်မှာတော့ကျော်နိုင်တဲ့တခြားငါးဖမ်းသမားတွေကိုဗဂျီနာကျွန်းကနေအဆောင်လျှောက်တွေနဲ့အင်ဒိုနီးရှားအာဏာပိုင်တွေကပြီးခဲ့တဲ့မတ်လမှာကယ်တင်နိုင်ခဲ့သလိုနိုင်ငံသားကတခြားငါးဖန်သမားတွေကိုလည်းဗဂျီနာကျွန်းကနေကယ်တင်နိုင်ခဲ့ပါတယ်။ပင်လယ်ပင်ထဲမှာကြုံတွေ့ခဲ့ရတဲ့ခါးသီးတဲ့သူတို့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့အဲ့ဒီငါးဖန်သမားတွေကအာဏာပိုင်တွေကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံကလူအတော်များများဟာအင်းနီဂျန်ထိုင်းနိုင်ငံကိုသွားပြီးတော့အလုရှာခဲ့ပြီးထိုင်းငါးဖန်သင်းမောတွေမှာတနေ့ကိုနိုင်အတော်ကြာပင်ပင်ပန်းပန်းလောက်ကင်ကြရတာပါ
။ကျွန်တော်ကလည်းပြောလို့ဆိုစွန့်စားတာပေါ့ပြောရရင်ကျွန်တော်စွန့်စားပြီးသွားလိုက်တာ။တကယ်လို့ဒါဖြစ်လာခဲ့မယ်အောင်မြင်လာခဲ့မယ်ဆိုတော့ကျွန်တော်တို့တော့မကြိုဘူးပေါ့လောကပေါ့ချွေးနေစာရလာခဲ့မယ်ဆိုတော့ဒိတ်တရားကြော်လောက်ရမယ်လေဒါဆိုကျွန်တော်မိသားစုတိုက်တိုက်ဝင်ဝင်နေနိုင်တယ်လူတန်းစီထားနိုင်တယ်ကျွန်တော်ခံယူချက်ကဒါပဲကို
အဲ့ဒီကနေတချို့လဲအင်ဒိုနီးရှားနိုင်ငံကိုရောက်ပြီးတော့အဲ့ဒီကငါဖမ်းသင်းဘောတွေမှာအလုလုကြရတာပါနှစ်တော်ကြာခက်ခက်ခဲခဲလှုပ်ခဲ့ပြီးတော့ကျော်နိုင်ဟာသူ့ကိုမိသားစုနေထိုင်တဲ့မြောင်းမြကိုနောက်ဆုံးမှပြန်ရောက်လာခဲ့ပြီဖြစ်ပါတယ်အကိုဖြစ်သူကျော်ဦးကတော့သူ့ညီကိုဘဝတည်ပြန်ဆနိုင်အောင်အကူအညီပေးသွားမယ်လို့ပြောပါတယ
်။နှစ်ပေါင်းကြာပြီးမတွေ့ရတဲ့အခါမျိုးရောပေါ့နော်။တေးလေလားရှင်လေလားဆိုတော့ရန်တတိရတာပေါ့။အခုလိုမျိုးပြန်တွေ့ရတယ်ဆိုဝမ်းသာတာပေါ့။ဝမ်းလဲဝမ်းသာတော့သူစိတ်ရဲ့ချမ်းသာတာလေ။ကိုညီကိုကိုပြန်တွေ့ရတော့တမျိုးပေါ့ပီတိဖြစ်တာပေါ့
။ကျော်နိုင်ကတော့သဘင်ညက်ဆိုင်ဖွင့်ဖို့မျှော်လင့်နေပြီးသူ့မိသားစုနဲ့ပြန်ပြီးတွေ့ရတာကိုဝမ်းသာတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြသွားတာပါ။အခုဆက်ပြီးတင်ပြမှာကတရားရီထောင်အတွင်းထိမ့်သိမ့်ခံရတဲ့တပိတ်မောက်ចောင်းသားတွေနဲ့ဝိုင်းရံပီသူတွေရဲ့ဒီကနေ့တရားရီတရားရုံးမှာယုံထွက်စစ်ဆေးမှုကိုလွတ်လပ်ပြီးတရားမျှတတဲ့တရားစီရင်မှုဟုတ်မဟုတ်ဆိုတာကိုကိုယ်တိုင်သိရှိဖို့နိုင်ငံတကာတန်တမန်အချို့လာရောက်လေ့လာကြတယ်လို့ចောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှိနေကပြောပါတယ်တရားရီထောင်အတွင်းထိမ့်သိမ့်ထားတဲ့ចောင်းသားတွေထဲကအသက်မပြည့်သေးတဲ့ចောင်းသားတဦးကိုအာမခံပေးလိုက်ပြီး ကလေးသူငယ်တရားရုံးမှာဆက်လက်တရားရင်ဆိုင်ရမှာဖြစ်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါမယ်
ဟုတ်ကဲ့ပါပြဌာန်းမိအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လက်ပံမျိုးမှာအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်ဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မသပိတ်မှောက်ကျောင်းသားတွေနဲ့ဝင်းရံပြည်သူပေါင်း80ကျော်ကိုတာယာဝတီထောင်မှာထိန်းသိမ်းထားလိုက်တာဖြစ်ပါတယ်ဒီကနေ့မေလ၁၂ရက်နေ့မှာတော့တာယာဝတီတရားရုံးမှာဒုတိယအကြိမ်ရုံးထုတ် ိုင်ငံအပါအဝင်၄နိုင်ငံကတန်တမန်အချို့တရခွင်ကိုလာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေဦးရောဘတ်ဆန်းအောင်ကအခုလိုပြောပါတယ
်ဂျာမနီနိုင်ငံရဲ့အမေရိကန်နိုင်ငံရဲ့ကျေးဇူးနိုင်ငံရဲ့ကျူးနိုင်ငံရဲ့ကျန်းမာရေးညီမျှတဲ့ Defenders ကအစ်တော်အားကြောင့်ဆိုင်ရာညီကြေးမှုရဲ့တော့သူတို့ကလည်းနားမလည်သေးတော့ပါအားလုံးမျိုးနိုင်ငံကနေပြီးလာပြီးတော့ကျောင်းသားတွေနဲ့ပြုစုံကြလို့တရားရုံးမှာကွက်ချက်ပေးတဲ့ပုံစံတရားစီရင်မှတ်တမ်းတွေပုံစံတော့ဆွေးနွေးတဲ့တရားစီရင်ဟောင်းဟောင်းနဲ့ပတ်သက်ပြီးတော့သူတို့တရားချဲ့နေကြလို့လာပါတယ်။ဟောတရားလို့ကျေမှုဥပုံရဒီလိုမျိုးနဲ့ကျောင်းသားတပိတ်ကိုကျုပ်ကွဲပါတယ်ဆိုတော့ရှိသွားမတက်ရတယ်ကစပ်ပြီးနားတော်ရဲ့အစေရောက်ပါတယ်အဲ့တော့ဒီနေ့ကျောင်းသားတွေစီရလဲဟိုရိုင်းနေညီမနေတဲ့တဲ့ပေါ်မှာဘာသာရေးတွေကြက်တာကိုသတ်သမန်နေနားတော်ပါအဲ့တော့ဆိုလိုတာကတော့နိုင်ငံတကာကြီးသတ္တရအရှင်းဆုံးမှုနဲ့ပတ်သက်ရင်မပြောမတာဘူးအစီအမင်းသတိမိသားနဲ့ဒီတရားမပြည့်ဆုံးချက်မှုကိုပြုလုပ်စေတယ်အဲ့ဒါပါပဲ
တပိတ်မောင်ចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတာယာဝရီအချင်းတော်ကနေဒီကနေ့ရုံထုတ်စစ်ဆေးမှုမှာចောင်းသားတွေကိုတရားစွဲဆိုထားတဲ့တရားလူကိုစစ်ဆေးခဲ့တာဖြစ်တယ်လို့ရှင်းနေကပြောပါတယ
်ဒီကနေ့ကျင်းရလောကဒီတိုင်းမှာတဲ့အမှုတွေပတ်သက်လို့စစ်ဆေးခြင်းတွေပါတယ်ចောင်းသားတွေကို
ဒီကနေ့ရုံထုတ်စစ်ဆေးချိန်အတွင်းမှာပဲအထင်းသိမ်းခံတပိတ်မောင်ចောင်းသားတွေကအသက်18နှစ်မပြည့်သေးသူတပိတ်မောင်ចောင်းသားမောင်အောင်မင်းခိုင်ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သူ့ကိုဆွဲဆိုထားတဲ့အမှုကိုတော့ပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့ကလေးတငယ်များဆိုင်ရာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်
။အောင်မင်းခိုင်ရှင်ကတော့အမှန်ရရပါပါလိမ့်မယ်။ဒီကအသက်မပြည့်သေးတော့ကလေးတငယ်ဖြစ်ပြောင်းပြီးတော့အာမခံပေးပါတယ်။ဘယ်ပါတော့လဲကျင်းကရေးမရဆိုတဲ့ကလေးအကြတော့ဒီစာပြီးတော့ဘိုင်းကကလေးအကျတော့လည်းလည်းနဲ့သူ့ကိုနာမည်ပေးရမည်အဲ့ဒီတော့မှမူပြီးတော့အခုကျွန်တော်နေနေပြကြရလဲပြဲတော့တရားရုံးကရမကန်လေးကြအမမာကကလေးတွေဟုတ်ဟုတ်ကြည့်ကြည့်ပေါ်ပါရေးတာပေါ့ရေးအမေမတင်ခင်မှာဒါတော့မှမလုပ်ခဲ့တဲ့အတွက်တရားဥပဒေတော့တရားရုံးကဆရာဝန်ကိုစစ်ဆေးပြီးမှပြန်ဆုံးပြပေးရမှာဖြစ်ပါတယ
်အသက်မပြည့်သေးလို့အာမခံနဲ့ပြန်လွတ်လာတဲ့ရွှေဘိုခရိုင်အခြေခံပညာကျောင်းသားတက်မကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ဟာလေဗရန်အကြမ်းဖက်မှုအတွင်မှာရဲလုံခြုံရေးတွေရဲ့အုပ်စုလိုက်ရိုက်နှက်ခြင်းကိုခံရပုံကိုနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခြင်းခံခဲ့ရတဲ့အသက်အငယ်ဆုံးတပိတ်မောင်ကျောင်းသားလည်းဖြစ်ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစူပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုပြီးရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်သူတို့ကိုနောက်တစ်ကြိမ်ရုံးချင်းရက်ကတော့မေလ26ရက်နေ့မှာပြန်လည်ရုံးတင်စစ်ဆေးအောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်ရှင်တွေကပြောပါတယ်ရှင
်မဆွမြွန်ရဲ့တင်ပြချက်ဖြစ်ပါတယ်ရှင် VOA American အတန်ရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဘက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရှင်VOA ကို email အသစ်ဝေဖန်အကြံပြုလို့ရဲဆိုရင် VOA email လိပ်စာကတော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်က2015ခုနှစ်မေလ13ရက်ဗုဒ္ဓဟူးနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 9999တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေပါတိုးချက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေမှာတော့ကမ္ဘာမီဒီယာထဲကမြန်မာအကြောင်း American Indian 3အင်္ဂလိပ်စာနဲ့အင်္ဂါနေ့ည Diet လီလိုင်းအစီအစဉ်တွေကိုပြန်လည်နားထောင်ရမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးကြပါသလဲ
ပညာရေးကိုသူစနစ်တကူလုံးကိုဖြည်းဖြည်းချင်းအကုန်လုံး live ပြင်နေမှာရမယ်ဆိုတော့အခုလိုမျိုးဟိုတစားတွေစားပြင်လို့ရှင်တော့ပို့ပူပြီးဆိုးလာအောင်ပဲရှိ
ဒါရိုက်လေလိုင်းဆွေးနွေးခန်းအပြည့်အစုံကိုနားဆင်ရမှာပါအခုအရင်ဆုံးကမ္ဘာမီဒီယာထဲမှာစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုဦးကျော်စံတာကစုစည်းတင်ဆက်တာကိုနားထောင်ရအောင
်တရားရှင်ခင်ရွေးကောက်ပွဲအကြိုမြန်မာဒီမိုကရေစီအတွက်စင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ Nathan Vanderkilp ရဲ့ဆောင်းပါးကို The Globe and Mail မှာဖတ်ရပါတယ်စစ်တပ်ကြီးစိုးနေတဲ့မြန်မာအစိုးရကလာမယ့်အထွေထွေရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့စစ်မှန်သောရွေးကောက်ပွဲဖြစ်စေရမယ်လို့ကတိပြုထားပါတယ်။ဒါပေမဲ့သူတို့ပြောသူတို့လွယ်လွယ်နဲ့ဖြစ်လာနိုင်မှာမဟုတ်ပါဘူး။တကယ်တော့ဒီလာမယ့်ရွေးကောက်ပွဲဟာဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြိုင်မဲ့ပထမဦးဆုံးသောအထွေထွေရွေးကောက်ပွဲကြီးဖြစ်ပါတယ်။ပြဿနာတွေဟာမဲဆွဲစီးရင်ရေးကိစ္စတွေထက်လွန်စွာပုံမနဲ့ဆိုင်နေပါတယ်။စစ်ဘိုလ်ချုပ်ဟောင်းတူဖြစ်သူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုပဲကြည်ရင်ပြည်တွင်းမီဒီယာတွေအားလုံးကပဲဒီလူဟာရွေးကောက်ပွဲကိုမလင်းတပတ်လုံမဲ့လူလို့သုံးသပ်ကြပါတယ်။တကယ်တမ်းလည်းပဲသူဟာ2012ဂျာဖြတ်ရွေးကောက်ပွဲတုန်းကမဲဆွယ်စည်းရုံးမှုတွေကိုအစိုးရဆန့်ကျင်ရေးအုံကြွမှုလို့ခေါ်ဖို့ပြောဆိုခဲ့သူဖြစ်ပါတယ်။တနိုင်ငံလုံးမဲယုံ5000နီးပါးရှိတဲ့အထက်လျှက်စစ်လုံလုံမရတဲ့နေရာတွေကများပါတယ်။တချို့နေရာဆိုရင်ခြေကျင်သွားလို့ပဲရပါတယ်။ဒီနေရာတွေအားလုံးမှာနိုင်ငံတကာပါဝင်စောင့်ကြည့်ရေးသမားတွေသွားရောက်နိုင်စရာအကြောင်းလုံးဝမရှိပါဘူး။ကြည့်ကြရမယ့်ဒေသခံတွေအကြောင်းဆရာတွေအစိုးရဝန်ထမ်းတွေဖြစ်ပါတယ်ဒီလိုကြည့်ကြရမယ့်သူတွေကမဲယုံတယုံကိုဆေးဦးကြစီဆိုတော့တနိုင်ငံလုံးအတွက်ဆိုရင်ဒါဟာလူရည်ရဲ့တရားခိုင်နှုန်းဖြစ်သွားပါလိမ့်မယ်သူတို့ကိုလက်ကျင့်သင်တန်းပေးတာအခုအချိန်ထိလုံးဝမလုပ်ရသေးပါဘူးပြည်တွင်းကဗမ်လိုက်တဲ့စောင့်ကြည့်ရေးသမားတွေ6000လောက်တော့ရှိပါတယ်ဒါပေမဲ့လည်းမဲယုံ၈ယုံမှမှတယောက်နှုန်းလောက်ဖြစ်နေပါတယ်လူနည်းစုတချို့မဲပြခွင့်ကန့်သက်ခံရနိုင်တယ်လို့ချိတ်ပိတ်မဲဘုံတွေမဲပေးပြီးသူကိုမှတ်သားမဲ့ဖျက်မရတဲ့မင်းတွေဝယ်ဖို့ရတယ်ကြံပါသေးတယ်။အခုထိသတ်မှတ်ထားတဲ့ငွေကဒေါ်လာ100ခွဲသာသာပဲဖြစ်ပြီးအမှန်တကယ်ကုန်ကျမှာကတော့2သန်းအထက်မှရှိနေပါတယ်။တခါအထက်လွှတ်တော်မှ PR snitch ခေါ်တဲ့အချို့ကြကိုစားပြုစနစ်ကိုကျင့်သုံးမယ်မကျင့်သုံးဘူးဆိုတာလည်းမပြတ်သားသေးပါဘူး။တိုင်းရင်းသားဒေသတချို့မှာလည်းလက်နက်ကင်တိုက်ပွဲတွေကရှိနေသေးပါ။ပွင်လင်းမြင်သာမှုခေါင်းမာတဲ့မြန်မာနိုင်ငံမှာဒီကိစ္စတွေဘယ်တော့ပြတ်ပြတ်သားသားဖြစ်ရမလဲ။ဒီနေရာမှာရွေးကောက်ပွဲကျင်းပနိုင်မလားမကျင်းပနိုင်မလားဆိုတာကိုလည်းပဲခန့်မှန်းနိုင်ခြင်းမရှိသေးပါဘူး။ဒါတွေကိုကြည့်ရင်စင်းလုံးကျော်ရွေးကောက်ပွဲတစ်ပွဲဖြစ်မလာနိုင်ဘူးဆိုတာအခုကတည်းကရှင်းနေပါပဲလို့ဆိုပါရဲ။ဆရာဇုံးမှုတွေကျွလွန်တယ်လို့စံပြရှိရတဲ့အစိုးရအရာရှိကြီးတူဦးကိုလူအခွင့်ရေးသုံးသပ်မှုဥဆောင်အဖြစ်ခံထားခြင်းလို့ဆိုရဲခေါင်းစဉ်နဲ့မက်သျူးစီမန်နဲ့တိုင်လာဂီယန်နီရဲ့ရေးသားချက်ကို Human Rights at Harvard Law Online မှာဖတ်ရပါရဲ။မြန်မာလူအခွင့်အရေးကိုကုလသမဂ္ဂပြန်ပြောင်းသုံးသပ်တာဟာလင့်တစ်တစ်ချိန်သာပြုလုပ်တာဖြစ်ပါတယ် Universal Periodic Review UPR ပမာလို့ပြောရင်နိုင်ငံတကာလူရုံးလုံးစင်သုံးသပ်ချက်ဆိုတဲ့သံမှန်နာမည်လောက်သာတတ်ထားတဲ့ကုလသမဂ္ဂရဲ့ဒီလူရဟာအများရန်လူတကာရဲ့အာယုံစူးစိုက်မှုကိုမခံရပါဘူးတကယ်တော့အာယုံစူးစိုက်သင့်ကြပါတယ်အထူးသဖြင့်မြန်မာကိုယ်စားလှယ်အဖွဲ့ကိုဥဆောင်မဲ့သူဟာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုစေရဇဝမှုတွေနဲ့ဆက်ဆက်နေသူတယောက်ဖြစ်နေတယ်ဆိုရင်တော့အလုံးကဂရုတစိုက်ကြီးတင်ပါတယ်။လွန်ခဲ့တဲ့လင်းနှစ်တာအတွင်းမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ထိုးစစ်တွေမှာဥက္ကူကိုအဓိကပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုကျွန်တော်အဖွဲ့ကကောင်းကောင်းကြီးစုံစမ်းသိရှိထားပါတယ်။ ကျွန်တော်တို့တွေ့ရှိထားသမျှကိုပြီးခဲ့တဲ့နိုဝင်ဘာလကထုတ်ပြန်ခဲ့တဲ့ legal memorandum ခေါ်ဥပဒေကြေညာချက်တစ်ခုထဲမှာဖော်ပြပြီးဥက္ကူကိုနဲ့အခြားစစ်အရာရှိကြီး2ဦးကိုအရသာတွေအပေါ်အကြမ်းဖက်တိုက်ခိုက်သူတွေဖြစ်ဖော်ပြထားပါတယ်။ကျွန်တော်တို့တွေ့ရှိချက်ကိုထုတ်ပြန်ပြီးတစ်နှစ်အကြာမှာပဲမြန်မာကိုယ်စားလှယ်အဖွဲ့ဟာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့သုံးသပ်ချက်ကိုဖြည့်ဆို့ပြန်ကြားမှာဖြစ်ပါတယ်။တကယ်လို့သာမြန်မာကိုယ်စားလှယ်အဖွဲ့ကိုဥက္ကူကဥဆောင်ဖြစ်သွားမယ်ဆိုရင်တော့မြန်မာနိုင်ငံမှာလူခွင့်အခြေအနေတိုးတက်အောင်ပြုပြင်ရေးပေါင်းမြောက်များစွာလုပ်နေပါတယ်လို့သူပြောလာပါလိမ့်မယ်။သူဟာနိုင်ငံတကာဆန်အရပြစ်မှုတွေကိုကျူးလွန်သူဖြစ်ကြောင်းမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်၊ကျွမ်းကျင်သူတွေရဲ့ကြီးညာသုံးသပ်ချက်တွေစာမျက်နှာပေါင်းထောင်ကျော်ရှိနေလေတော့ဥက္ကူကိုဟာခစ်သည်မြန်မာနိုင်ငံရဲ့လူခွင့်မျက်နှာစာလုံးဝမဖြစ်သင့်ဘူးလို့យေသထားပါတယ်ခင်ဗျာ
။ဦးကျော်စန်းသာတင်ဆက်သွားတာပါ။ဦးကျော်စန်းသာတင်ဆက်သွားတဲ့ကမ္ဘာမီဒီယာထဲကမြန်မာအကြောင်းအပီးဒေါ်လာလာတန်းတင်ဆက်တဲ့ American EDN 3အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင
်ဒီကိမ်းနဲ့ကျင်ပြမယ် EDN အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက M I G H T might ကအင်အား I S isRIGHT right ကမှန်လားဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီဘယ်ကတော့အင်အားတုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် EDM ဒီဘယ်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world todayThere are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတဲ့နယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်. In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုသုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင်idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းတင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုပြန်လည်နားထောင်ရမှာပါကိုသားညွန့်ဦးကဆွေးနွေးတင်ဆက်သွားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေဖြစ်ပါတယ်ပညာရေးအခြေအနေဆိုပေမဲ့ကျွန်တော်အဓိကအလေးထားပြီးတော့ဆွေးနွေးသွားမှာတော့အထက်တန်းပညာရေးပြောရမယ်ဆိုရင်တော့တက္ကသိုလ်ဝန်ထမ်းဒီပညာရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ဒီလက်ရှိဆိုရင်မြန်မာနိုင်ငံမှာဒီပညာရေးဥပဒေကိုပြုပြင်ပြောင်းလဲဖို့ကြိုးစားနေလို့ပဲပညာရေးစနစ်ပြောင်းလဲဖို့ကြိုးစားနေမှုတွေလည်းရှိနေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဟာပြောရမယ်ဆိုရင်နှစ်အတန်ကြာတည်းကစမ်းသပ်ခံပညာရေးဆိုပြီးတော့အထူးဖြစ်ထက်တန်းပညာရေးမှာဝိဇာသိပ်ပံခွဲလိုက်အမျိုးမျိုးတွဲလိုက်ခွဲလိုက်ဒီချင်းဒီအောက်မှာရုန်းကန်ခဲ့ရတာပါဒါကြောင့်မလို့ဒီချင်းဒီတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ရှိပါတယ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပါတယ်ပေါင်းဆွေးနွေးပေးဖို့အတွက်ကျွန်တော်တို့ဒီတက္ကသိုလ်တွေကဆရာဆရာမတွေနောက်ဒီပညာရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့ပုံကူတွေကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ချို့လဲဖုန်းလိုင်းအခက်ခဲကြောင့်ခေါ်လို့မရပါဘူးကျွန်တော်ဒါနဲ့ပတ်သက်လို့ဆင်းပြင်းပညာဦးစီးဌာနကိုလည်းကျွန်တော်ဆက်သွယ်ပါတယ်ဒါပေမဲ့သူတို့ဘက်ကတောင်းခံပြီးတော့ဒီဒိုင်းလေးလိုက်မှပြောမယ်လို့မရှိပါဘူးကျွန်တော်တို့လေးလိုက်ပေါ်မှာတော့အရင်ဆုံးတော့ဥတုတဒီမန္တလေးတက္ကသိုလ်ကကတိကပါပဲသူကဆိုလို့ရှိရင်ဥတုတဟာမြန်မာနိုင်ငံဆရာများအသင်းရဲ့ဒုက္ခထားလည်းဖြစ်ပါတယ်နောက်တစ်ခုကတော့မတ်တူတူမှာတော့အနန္ဒီယာဒီအမျိုးသားပညာရေးကွန်ရက်ရဲ့ဒီအဖွဲ့ဝင်တူဖြစ်ပါတယ်။နောက်ပသိန်တက်သူကကတိကတူဖြစ်တဲ့ကုတန်းထိုက်အောင်လည်းလီလိုက်မော်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်တူတူမာကိုမေးကြပါတယ်။မတ်တူတူမာကအခုကနည်းနည်းနေဝေးလဲရောက်နေတော့ဖုန်းလိုက်ခက်ခဲရှိမှဆိုလို့မတ်တူတူမာကြားပါရဲ့လားခင်ဗျ။
ဟုတ်ကဲ့
ဒါကတော့ Okay မတ်တူတူမာဖုန်းလိုက်ကတော့ကျွန်တော်လေးနည်းနည်းလေးဟိုဖြစ်တော့ကျွန်တော်တက်နိုင်တော့ကျွန်တော်ဟိုဆွေးနွေးပွဲမှာကျွန်တော်ခေါ်သွားပါမယ်။ဖုန်းလိုက်အခုတည်းကကျွန်တော်ပြန်မကြားပါဘူး။မတ်တူတူမာအရင်ဆုံးတော့အခုပြောရမယ်ဆိုရင်ကျွန်တော်ခုနခင်းပြီးပြောခဲ့သလိုပဲတလျှောက်လုံးဒီ social link ခေတ်ကျွန်တော်စစ်ဆူရခေတ်မှာမြန်မာနိုင်ငံအထက်တန်းပညာရေးစနစ်ကအစမ်းသက်ခံပညာရေးဆိုပြီးတော့အထူးဖြစ်ဝိစာသိပ်ပံခွဲလိုက်တွဲလိုက် ဒီတည်ယုံညွှန်းတဲ့မျိုးမျိုးပြောင်းလိုက်အဲ့လိုမျိုးဖြစ်နေပါတယ်အဲ့တော့ဒီအခြေအနေကအခုဆိုပညာရေးပြုရင်ပညာရေးစနစ်ကိုပြောင်းလဲဖို့လည်းစူးစမ်းနေကြပြီအဲ့တော့ထက်တန်းပညာရေးစနစ်ရဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲခင်ဗျာအလားအလာပေါ့အ
ဓိကပြဿနာကတော့ဒီပညာရေးစနစ်အကြောင်းပြောကြပြီပေါ့နော်ဒီမှာနေနေပညာရေးအလုံးမိတ်ဆက်ပါလေလို့ပြောပြီးလို့ဆိုတော့စာမျိုးပဲဆက်နေတယ်ဆိုကြတယ်ဖြစ်တယ်ဆက်တော့ပြောတာပေါ့နော်အဲ့တော့အဲ့စာမျိုးရှိနေဆိုကြရဲ့အဓိကအခက်ဖြစ်တာပေါ့ဒီစေတဲ့စာမျိုးပွဲကအဓိကတော့ရှိတယ်ဟုတ်ကဲ့ပညာရေးဆိုင်ရာမျိုးစနစ်ကိုစစ်ဆေးပုံစံပြောတဲ့စစ်ဆေးပုံစံကိုသူကဆောင်းလဲဆောင်းတဲ့ဆောင်းရပြီးဖို့လိုတယ်အဲ့ရနေဒီကြောင့်ဆိုင်ရာသူတို့ဒီအတားအဆီးဒီလိုနာဒီဘောနော်သူတို့ဒီဒီတက်နေပြီးရဲ့ဒါကိုတော့အချိန်နဲ့ညပြီးဆုံးလုံးတာထုတ်ပြီးတဲ့ဆက်တန်းဆောင်ပြီးပြီးဆုံးတဲ့အဲဒီဒီကြောင့်လည်းသွားဖို့အကျံပေးတယ်ဒါပေမဲ့ဒီမှာတော့အဲ့ဒါကခုခုမှားအဆီးဘောနော်နောက်ဆုံးကတမလို့ဒီအနေညပြီးဆုံးကြောင်းလာတော့တမလို့ဒီအချိန်နဲ့ညပြီးဆုံးတဲ့သွားဖို့ဒီဟောက်ကြည့်တဲ့လက်မှတ်ကိုပေးပြီးတော့ဒီကြောင်းလာရဲ့ဒီတင်ပြီးတဲ့ပတ်သက်ရဲ့ဒီဘောလို့လည်းဒီကိစ္စကြီးတဲ့ကိစ္စကိုလည်းဆက်ပြီးသွားဖို့ကြံထားတယ်
ခုနကမတ်သူသူမှာပြောသွားတဲ့အထဲမှာဒီတက္ကသိုလ်ကောလိပ်လိုက်ဝင်ခွင့်ကိစ္စကျွန်တော်မကြခင်ကကျွန်တော်ရထားတဲ့ဒီအထောက်အထားတစ်ခုရဆိုတော့2015မတ်လ31ရက်နေ့ရက်စွဲပါပဲအဲဒီပြည်ထောင်စုကြီးဌာနကဒေါက်တာနေဝင်းဦးဒုတိယညွှန်ကြားမှုလက်မှတ်နဲ့တက္ကသိုလ်တွေကိုသူစာပို့ထားပါတယ်အဓိကတော့လာမယ့်ပညာသင်နှစ်မှာဒီတက္ကသိုလ်စာမေးပွဲဒီရမှတ်ကိုအခြေခံပြီးတော့တက္ကသိုလ်ဝင်ခွင့်အစားမှာတက္ကသိုလ်ကတက္ကသိုလ်အလိုက်ဝင်ခွင့်စီစီရွေးချယ်စနစ်ကိုကျင့်သုံးမှုရှိရကြောင်းမလို့တက္ကသိုလ်တွေဘက်ကဘယ်လိုလုပ်မလဲဆိုတာကိုသူတို့လှမ်းပြီးတော့မေးထားတဲ့စာပါကျွန်တော်တော့ဒီကိစ္စနဲ့ပတ်သက်လို့ဥတုတောက်ကိုမေးချင်ပါတယ်ခင်ဗျာဥတုတောက်ခုနမတ်သူတူမှာလည်းပြောပါတယ်တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်တွေကဆုံးဖြတ်မယ်ဒါတက်တက်နောက်တန်းတန်းလိုဟာမျိုးဖြစ်သွားမယ်ဆိုလို့ရှိရင်လက်ရှိအထက်တန်းပညာရေးစနစ်ပုံစံကတော့ရည်သွေးကျသွားနိုင်လားဘယ်လိုရှိပါလဲ
တက္ကသိုလ်ကတက္ကသိုလ်ကြောင်းမယ်ဆိုတော့ဒါမှအထူးရှားရာမရှိဘူးသူတို့ပြောမှဒီပြည်နယ်ကြီးကိုအကောင့်ခက်ခေါ်တဲ့ဆက်ကမာရီယာကြည့်ရတယ်ပေါ့နော်အဲ့မှာကျွန်တော်တို့ကစပြီးပြက်ကနတက်တယ်အဲ့တော့အရင်သေးကကြောက်သွားမလားဆိုတော့ကြောက်သူပဲပြောလို့ရတယ်ဘာကြောက်တော့လုံးဝဝင်းကြီးကြီးမာဒီလိုမျိုးခုမှုတွေပါလေလောက်တာကြီးလေအဲ့တော့ဒီဒီထဲနဲ့ချစ်တဲ့အောင်လဲအစိုးရအစွမ်းတော့ပြောနော်အစိုးရစစ်ပြေးနေတယ်ဒါပေမဲ့ဟိုတုံးကအဲ့လိုတော့ဆိုတော့ကတိကြီးပုံမှန်ကြတယ်ဆက်ကမာရီယာဒီကြောက်မှာဒါကျွန်တော်ပြည်နယ်ကြီးစနစ်ကိုအကောင့်ခက်ခေါ်နေတဲ့ဒီရဲ့မှားယွင်းတဲ့ဟိုမူဝါဒတွေရောက်ပါတော့ပြီးတော့ကြေကြေတန်းတန်းလူကြီးတွေလောက်ပါမယ်အားလုံးပြည်နယ်ကြီးကိုစိတ်ဝင်စားနေလှုပ်ရှားဆောင်ရွက်နေတဲ့ဖွဲ့စည်းအားလုံးပါမယ်ဒီလိုမပါလာဘူးဆိုရင်ကျွန်တော်တို့ကဒီပြည်နယ်ကြီးစနစ်ကဆက်လက်ပြီးတက်ဆုံးနေမှာပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာပြည်ပြည်နယ်ကြီးကအခု9နှစ်လောက်ရှိပြီလားကြောင်းနေတာဘာမှထဲထဲဝင်တော့မအောင်လဲအာနာရှင်ပြည်နယ်ကြီးနဲ့ဖြစ်လာ
ဟုတ်ကဲ့
ကျွန်တော်တို့ဒါတွေဘယ်လိုစူးစမ်းမလဲဒီအချိန်ကဆူလို့ရမှာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ကျွန်တော်ပတိန်တက်သူကဆရာဦးတန်းထိုက်အောင်လဲကျွန်တော်ဒီလိုက်မတင်ကြပါလေဦးတန်းထိုက်အောင်ကြားပါလားခင်ဗျာဦးဒုတာတို့ဒီမတ်တူမာတို့ပြောသွားတာအထက်မှာပါပါတယ်ဒီတက်သူဝင်ခွင့်ကိုတက်သူတွေကဆုံးဖြတ်ဆွေးနွေးကိစ္စမှာဆိုရင်တော့ဦးဒုတာကတော့ထက်တန်းပညာရည်သွေးကြသွားနိုင်တယ်လို့တော့ခုနကသူယူဆတယ်ဆိုရဲဟာသူပြောသွားပါတယ်ခင်ဗျာကိုတန်းထိုက်အောင်ရဲ့အမြင်ရောသိကြပါလေ
အခုဒီသူတို့ကဘယ်လိုဆိုတော့ကျွန်တော်ကပြည့်နေတဲ့ဥစ္စာကိုသူကဟိုတစဒီတစလိုက်ဖာနေတာနဲ့တူရဲ့ဗျာပညာရေးကိုသူကစနစ်တကူတစ်ခုလုံးကိုဖြည်းဖြည်းချင်းအကုန်လုံးလိုက်ပြင်နေမှရမယ်ဦးစားဟုတ်လို့မျိုးဟိုတစားတွေစားပြင်လို့ရှင်တော့ပို့ပို့ပြီးစိုးလာအောင်ပဲရှိအခုသူလည်းသူကဗာလဲဆိုလို့ရှင်အခုပြင်စင်းရေးဘလို့ဝဲတင်လိုက်ပညာရေးကိုဘလို့ဝဲတင်လိုက်သူကအပေါ်ချုပ်ကင်နေတဲ့ဥစားရှိနေတယ်ချုပ်ကင်နေတဲ့ဥစားကဟိုအုတ်ချိုရေးပိုင်းမှာကောဟိုဘန်ဒါရေးပိုင်းမှာကောနှစ်ခုစလုံးမတားရသူကချုပ်ကင်ထားတဲ့အတွေ့တကယ်တမ်းအုတ်ချိုမှာတကယ်တမ်းလောက်ကင်လောက်ရကင်ရတာမှာမဟုတ်ဘူးသူတော့သူရဲ့ဘောကနေမှာအမဲနေလာနေတဲ့အတွေ့အဲဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဗျာဟိုသူကတစ်ဖက်ကဟိုပညာတက်အောင်လုပ်ပေးဖို့အတွက် facility တွေပါရီဟိုတော့ဟိုအားပေးဖို့မရှိဘဲနဲ့တစ်ဖက်ကဘာလို့ဆိုအောင်ကျက်ရာခိုင်နှုန်းကောင်းတယ်ဆိုတဲ့ဥစ္စာမျိုးပြကျင်တဲ့အခါမှာအဲ့ဒီမှာပညာပညာမတက်ဘဲနဲ့သူအတန်းနဲ့မတန်တဲ့အတန်းတွေကိုတစ်ဖြည်းချင်းတစ်ဖြည်းချင်းတစ်ဖြည်းချင်းတစ်ဖြည်းချင်းတက်လာနောက်ဆုံးဘွဲရသွားပြီးတော့မှပညာမတက်တဲ့ဘွဲရလူကန်းစားဆိုတဲ့ဥစ္စာမျိုးပေါ်လာတဲ့အထိဖြစ်လာတာဟုတ
်ဒီလေလိုက်မှာတူးလဲရောက်နေပါတယ်မတ်ဆွေပါမတ်ဆွေကတော့သူစာတင်တဲ့တွေ့ကြုံလည်းရှိတယ်မိဘတူလည်းဖြစ်ပါတယ်မဆွေကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့မဆွေခုနရှေ့ရဆွေးနွေးသွားတာလည်းကြားပါပါကျွန်တော်တို့ဒီ2015ခုနှစ်ဒီတက္ကသိုလ်ဝန်ထမ်းပေါ်ဒီစေတန်းဆောင်ပွဲတွေပြီးခဲ့တဲ့မတ်လကလည်းပြီးသွားပါပြီဒါပေမဲ့လာမယ့်2015 2016တက္ကသိုလ်စာတင်နှစ်မှာတစုံတရာပြောင်းလဲဖို့ပြင်ဆင်လာကြပြီဆိုတော့ကျောင်းသားတွေဘက်ကအခက်ခဲဆရာတွေဘက်ကအခက်ခဲမိဘတွေရဲ့အခြေစိုးရိမ်မှုဘယ်လိုရှိလဲမဆွေရဲ့တွေ့ကြုံလေးပြောပြပါဦး
အရင်ရော ဟာဟိုဆန်အောင်လေဟိုကြာနေဟိုကြိုက်တယ်ဟိုပို့မှတ်နေနေတဲ့တက္ကသိုလ်ပေါ့နော်ကလေးကဆိုင်တက်ခင်ရမယ်အဲ့ဒီဘက်ကမလို့ကလေးဘက်ကလည်းတင်းနေမှုရှိလို့မိဘတွေဘက်ကလည်းဟာဒါသူဒီတက္ကသိုလ်တော့တက်ခင်ရပါပြီဆိုပြီးတော့ဖိတ်စမျိုးအေးရတာပေါ့နော်အခုကြတဲ့ခါကျတော့ဒီမလို့လားအဖေနဲ့ဒီတက္ကသိုလ်ကိုတက်ခင်ရဆိုရှင်ဒီကလေးဟာဒီတက္ကသိုလ်မှာသူတင်ရမယ်တက္ကသိုလ်မှာသွားပြီးတော့ဟိုဟာဝင်ဝင်ကိုဖြေဦးဆိုတဲ့ခါကျတော့ဟိုသိရမလားအဲ့လိုလုပ်လိုက်ရှင်အဖေဒီပညာရေးစိတ်ဟာပါထူးသွားမှာမဟုတ်လို့လေဒီမှာဟိုကြည့်ကြတော့လေဘယ်တော့မှမထူးသွားနိုင်လို့ရှင်ဒါလေမိဘတွေလည်းငွေကြေးစီရပို့ပြီးတော့ပတ်စံကုန်မယ်ဒါကြောင့်လေဒီတက္ကသိုလ်ကိုဝင်ခွင့်ရဖို့အတွက်ကိုဒီကလေးကိုဆက်ဆက်ပြီးတော့တစ်ခါကျောင်းကြီးဆက်ဆံရအောင်မယ်ဒီရှင်လေးသင်ရအောင်မယ်အဲ့လိုမျိုးတွေကဖြစ်လာအောင်လေနောက်ကဒီကလေးအနေနဲ့ကလေဒီတက္ကသိုလ်တက်ဖို့တက်ဖို့ဆက်ပြီးတော့တစ်ခါလုံးဝရအောင်မယ်ဆိုတဲ့ခါကျတော့ဟိုကျောင်းသားလေးမိနာမိဘလည်းမိနာအဲ့ဒီအခုခါမျိုးပဲဖြစ်လာနေတယ်လေအကျိုးတက်ရမှုကတော့နိုင်နေဖက်ပေါ့ကလေးမိနာလေးကတော့မျိုးပဲရောက်လာမှာဘာမှတော့ထူးခြားလာမှာလည်းမဟုတ်ဘူးတစ်ခေတည်းသင်ရမှာကပေါ်ဒီနေတန်းကနေစပြီးတော့ခုကျင်းနေတဲ့ဆယ်နှစ်ထိတောက်လျှောက်ပုံပြင်ရမှာချင်းအစကတည်းကမှားနေတာဒီပညာရေးစနစ်ကမှားနေတာအဲ့တော့ဘာလို့မှားနေရလဲဆိုတော့လေသူတို့လက်သိပါတယ်အငြင်းငယ်တင်ကျက်ဟိုတင်လိုက်ဟိုတနာတစ်ခါဆံဝဲဆစ်လိုက်အပြီးလို့ရှိရင်အားတွေကိုထားပခင်နောက်ဒီတစ်ခါဖက်ပြီးတင်လို့ရှိရင်တစ်ခါဒီလားတလားတော့ကိုတင်ပြီးတော့ဟောင်းမေးပခင်နောက်တစ်ခါနောက်တန်းကိုဟိုဘယ်လိုပြောလဲနောက်တစ်ခါကိုတစ်ခါဆက်ကျက်အဲ့လိုမျိုးနဲ့ဒီကလေးတွေကတင်လိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်လည်းဒီလိုလာနေခဲ့ကြတာလေလာနေခဲ့ပြီးတော့အခုဖြစ်တန်းမှာအခုတစ်ခါတစ်ခါဆွေးရက်ဆိုပြီးတော့လှူထားလိုက်တယ်ကလေးတွေအကုန်လုံးကမကမရရှိပြီးစတယ်လူတွေလည်းအများကြီးအလေးနဲ့လည်းအလားတူပဲအခုတစ်ခါဆင်တန်းကြတော့လေအကုန်လုံးကအခင်းထားကြတာပေါ့တော့မိသားတွေကဟောင်းငါသားသမီးလေးတွေကတော့ဆင်တန်းအောင်သားပြီးဖြစ်ဆိုလို့ရှိရင်တော့ပြီးသွားပြီအဲတက်ကတော့တက်ယုံနေဆိုတဲ့ခါကျတော့အခုမဟုတ်တော့ပြန်ဘူးတစ်ခါတက်ကတော့တစ်ခါဝင်ဝင်ကြည့်အောင်မယ်ဆိုတဲ့ခါကျတော့တက်တက်နဲ့ပေါ့နော်ဟိုကျွန်မစိတ်ရှင်တော့တက်တက်နဲ့ပါတစ်ခါရင်မိသားတွေကကလေးတွေကနှိမ့်ဆက်နေတယ်လို့ထင်တာပဲရှင်ကျွန်မကတော့
ပထမဒီအမျိုးသားပညာရေးပြောင်းပြွင့်ပြောင်းလဲဖို့အတွက်ခုနလူလာတဲ့လူတွေသူတို့ပြောတဲ့အဲမှာတက္ကသိုလ်တွေကနေပြီးတော့ဒီအမှတ်တွေအမှတ်လိုက်ပေါ့သူတို့တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်လိုက်ဝင်ခွင့်ပြုဖို့ဆိုတော့သူတို့ဒီအဆိုပြုချက်ဆိုတာပါပါတယ်ခင်ဗျာအဲ့တော့အဲ့ဒါကိုလက်မခံတာလားမဆူရဲ့သဘောထားအဲ့ဒါမကြိုက်တာလားအဲ့စနစ်ကိုဘယ်လိုယူဆပါလဲ
အေးဟုတ်တယ်ရှင်အဲ့လိုမလုပ်တင်လေအရင်တော့ကပဲပေါ့နော်ကျမတို့အမှတ်တင်နေပဲသူဟာသူခွဲပြီးသူတို့သက်ဆိုင်ရာတက်ကူအတီးတီးသွားကြရုံနဲ့ဒီဒါဆိုရှင်ကျမတို့လည်းဘာဟုတ်ဖြစ်အခုဟာကဆက်စီအဲ့လိုမျိုးလုပ်လိုက်တဲ့တက်ကောင်မျိုးကိုမှပြောတော့ပေါ့နော်ဘာဖြစ်လာလဲဆိုတော့တောင်းဘက်ကနောက်ဆက်တစ်ခါဖြတ်ပြီးတင်နေတယ်မအေးလေးမိဘတွေတက်ကဖြတ်ပြီးတော့ငွေကြေးပုံကြမှုဖြစ်လာမယ်အဲ့ဒါပဲရှိတယ်လေဟာသူမှမဟုတ်လို့လဲတက်သူခလေးတွေတက်ပညာရေးကောင်းသားမလားဆိုတော့လေအဲ့လိုလည်းမဟုတ်ပြန်ဘူးရှင်အဲ့ဒါကြောင့်မလို့ပါကျမကတော့အဲ့ဒါကိုသိပြီးတော့ဟိုဘယ်လိုပြောလဲကျမသိဦးတယောက်တည်းသဘောနိုင်နေထားရကျမအဲ့ဒါတော့လုံးဝမသိဘူးရှင
်ဟုတ်ကဲ့မဆွေကျေးဇူးပါအဲမဆွေဆွေးနွေးသွားတာကြားမိမှာထင်ပါတယ်ခုနတက္ကသိုလ်ဆရာမတူတူမအောင်ကြားပါလား
ဟုတ်ကဲ့ကိုသားကြီးကြားတယ်
ဟုတ်ကဲ့မတူတူမခုနမဆွေဆွေးနွေးသွားတဲ့အချက်ကိုကြားပါမယ်မိဘရဲ့သူ့ရဲ့စိုးရင်ပူပန်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရောမတူတူမတို့ကဘာပြောချင်လဲ
ဟုတ်ကဲ့အဲ့ဒါကိုအဓိကပြောချင်တာအခုဖြစ်နေတဲ့ပြဿနာအဲ့ဒါပါအရင်းပွားပဲကဒီကနေ့ပညာရေးပြောင်းလဲကိုလုပ်တဲ့ခါကျတော့ကျမတို့ဒီစာမေးပွဲကိုဗဟုပြုတယ်ပေါ့နော်ဒီဟိုပုံစံမျိုးစာမေးပွဲကိုဗဟုပြုတဲ့ပညာရေးပုံစံကိုပြောင်းဖို့ပြောတဲ့ခါမှာအခုဒီအမျိုးသားပညာရေးဥပဒေကထွက်လာတဲ့အချိန်မှာအရင်းပွားပြန်နဲ့ပြန်ထွက်တယ်ခုနကသူတို့ပြုပြင်ပြောင်းလဲလိုက်တဲ့ပုံစံကမမိဘတွေရောကျောင်းသားတွေရောဆရာတွေရောကြားမှာပေါ့နော်တော်တော်လေးကိုဒီကိစ္စကြောကြာဖြစ်လာတယ်မှာ၄တန်း၈တန်း၁၂တန်းကိစ္စပေါ့နော်အဲ့တော့ကျမတို့အခုတို့၁၂တန်းပေါ့အခြေခံပညာကိုတို့၁၂တန်းသတ်မှတ်တယ်အဲ့ဒီ၁၂တန်းအပြီးမှာတို့တက္ကသိုလ်ဝင်ခွင့်တွေကိုတက္ကသိုလ်တွေကိုပေါ့နော်ဝင်ခွင့်ပေါ့အန်ထိုင်းပေါ့တက္ကသိုလ်ဝင်ခွင့်စာမေးပွဲတွေဖြည့်ပြီးတော့တက္ကသိုလ်တွေပြတ်တယ်ဒါပေမဲ့အခုတို့လှုပ်လိုက်တာကလည်းအမှတ်နဲ့ပဲပြန်ခွဲမဲ့တက္ကသိုလ်ဝင်ခွင့်စာမေးပွဲပုံစံဖြစ်နေပြီလေဒါတကယ်တမ်းဖြစ်တင်တာကကျမတို့ NLE ကကြံပေးတယ်ဒီ၁၂တန်းပညာရေးကိုလည်းကျမတို့ကကြံပေးတယ်ဒါပေမဲ့ကျမတို့အခြေခံပညာပြီးဆုံးခြင်းမှာအခြေခံပညာကိုပြီးဆုံးအောင်လက်မှတ်ပေးပါဒါပေမဲ့အဲ့ဒီအခြေခံပညာမှာကျမတို့ကြောင်းရမှာကအဓိကကျမတို့ကဒီကလေးတွေကိုစဉ်းစားပြီးခေါ်ပြီးတော့ကလေးတွေကိုလည်းအထုတဲ့သင်ကြားရေးပုံစံတွေကိုကြောင်းပြီးကလေးတွေကိုတကယ်တတ်အောင်သင်ပေးဖို့ကလေးတွေမှာလိုအပ်တဲ့ကိစ္စတွေဟောပါတော့ကျန်းကျင်မှုတွေကိုရှိတဲ့ပညာရေးပုံပညာရေးသင်ကြားရေးပုံစံတွေကိုကြောင်းပြီးတော့စစ်ဆေးရေးပုံစံတွေပေါ့တပါးတယ်ရောက်ဖို့ပေါ့အဲ့ဒီစစ်ဆေးရေးကကလေးတွေရဲ့ဒီတန်းရမှုအပြင်းအများလို့တဲ့စစ်ဆေးရေးပုံစံတွေကြောင်းဖို့ကြောင်းလို့ရှိရင်ကလေးကအခြေခံပညာအဆင့်မှာဒီသူသူလိုသေးတယ်ဗောလို့ကျန်းကျင်မှုတွေသင်တန်းရောက်ပြီးတော့အခြေခံပညာပြီးဆုံးရင်ပြီးတော့မှကျွန်တော်တို့တက်ကြွတူဝင်ဝင်နေမှာဒီကလေးကဒီလိုတဲ့ဘာသာရပ်ကိုဗောနော်တက်ကြွတူရဲ့ requirement ဆိုတော့တက်ကြွတူရဲ့စမတ်ချက်နဲ့တက်ကြွတူဝင်ဝင်ဆောင်ရွက်ပြီးတော့ဒီအသိဉာဏ်ပညာကိုတက်ဆန်းသွားဖို့ဗောနော်အဲ့ဒါကမှန်ကန်တဲ့အကြောင်းလေးပါဒါနဲ့လက်တွေ့မှာကျတော့အဲ့ဒီအကြောင်းလေးကဖြစ်မလာတဲ့နဲ့ဒီစေတန်းဒီစေတန်းဆောင်ရွက်လို့ပြောရတဲ့ဆောင်ရွက်ဘယ်လိုလဲတစ်ခါဖြေရတယ်အခုတက္ကသိုလ်ဝင်ရင်းဆောင်ရွက်လို့တစ်ခါကြည့်မယ်ဆိုတော့ခုနကတောင်းသားမိဘဆင်းနေပါတယ်မဆင်းနေပါတဲ့ဟာမှာပေါ့
့ဒီဘာကအဲ့ပေါ်မှာဒီဟိုကျွန်တော်ဒီငွေငွေဘိုးကြီးဖြစ်လာတယ်။ဒီဆံမျိုးဝဲတွေဖြေဖို့အတွက်ခဏငွေကြေးကုန်ကြရတာတွေဒီကျင်ရှင်ကြောင့်ငွေကြေးကုန်ကြရတာတွေပဲခတ်ပြီးတော့ငွေငွေဘိုးဖြစ်လာတဲ့အတွက်ဒီကြောင်းလိုက်တဲ့အကြောင်းလေးကဒီမှန်ကန်တဲ့အကြောင်းလေးဖြစ်တဲ့ခါကျတော့ခဏကျွန်တော်တို့ NNI ကအကြံပေးထားတဲ့တက္ကသိုလ်ဝင်ငွေပုံစံနဲ့လက်ရှိကြောင်းလိုက်တဲ့တက္ကသိုလ်ဝင်ငွေပုံစံချားမှာမတူညီမှုတွေရှိတာပေါ့ကွဲလွဲမှုတွေရှိတယ်ပေါ့အဲ့ဒါကိုပြောချင်တယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လေးလိုက်ပေါ်မှာသရရှင်တူရှိပါတယ်အခုကိုနေကိုနေဦးကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ်အ
ဲဆွေးနွေးလို့ရပါတယ်ဆိုတော့ဗမာပညာရေးကတော့နောက်ပိုင်းဆိုတော့ကျွန်တော်လည်းသိတော့မသိပါဘူးရနိုင်ငံရရောက်တဲ့အခါကျတော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်လည်း88ဟို94နောက်ပိုင်းတီထွက်တာဆိုတော့ကျွန်တော်တို့ကိတုံးကတော့ကျွန်တော်တို့ခါပြောခဲ့သလိုပဲပေါ့မထလပညာရေးပဲပေါ့ဗျာဒါပေမဲ့ကျွန်တော်တို့ခင်ဗျာဘာဟောဖြစ်လဲဆိုတဲ့အခါကျတော့ဥမာတကူခင်ဗျာ10တန်းမှအမှတ်များများရဖို့ဆိုရင်10တန်းမှကျိုးသားရုံနဲ့မရဘူးမူလာတန်းလည်းကိုက1 2 10ဖြစ်နေမှဟာလားနော်ဒီမူလာတန်းပြီးရင်အလေတန်းတစ်ဆင့်ပြီးတစ်ဆင့်ပြီးအဲ့လိုဖြစ်တဲ့လူတွေစုပြီးတော့မှနောက်ဆုံးမှဟာလား1 2 500တို့1 2ဟာလား1000တို့ဖြစ်မယ်ပေါ့ဗျာကိုကြိုက်တဲ့ line ကိုရမယ်ပေါ့နောက်တစ်ခုလူတွေနားလည်ထားမယ်အကြောင်းရင်းကကိုယ့်ရဲ့ပညာရေးအကြီးချင်းတကယ်စားမကြိုးစားပဲနဲ့ဥမာတကူဆရာဝန်ဖြစ်ချင်တယ်အင်ဂျင်နီယာဖြစ်ချင်တယ်ကျွန်တော် logic အရာတော့မဖြစ်နိုင်ဘူးကြာနော်မဖြစ်နိုင်ဘူးတင်းချမတော်တဲ့ဒီလူရောက်ကစင်ရင်းကင်သွားအလုပ်လုပ်လို့ရှိရင်သူ့မှာ stress ပိုများသွားမယ်အဲ့တော့ကျွန်တော်တို့ခေတ္တကစနစ်တကျသေးချာ plan လုပ်ပြီးတော့လုပ်ခဲ့တဲ့အကြီးအသေးရှိတဲ့လူတွေဟာဒီနေ့နိုင်ငံသားမှလည်းအများကြီးပြည်မှာလည်းအများကြီးဘယ်သူနဲ့ပြည်ပြည်တန်းတူတင်လို့ရတယ်ဗျာသို့တော်တခုရဲ့ရှိတယ်ကျွန်တော်တို့ခေတ္တမှာလွဲသွားတာကစီးပွားရေးဆိုနော်စီးပွားရေးစကင်ဟာပေါ့ option မရှိဘူးဆရာဝန်ဆိုရင်လည်းအခုဆရာဝန်လိုင်းကောင်းတယ်ဆိုလွတ်လပ်တယ်ဆိုဆရာဝန်လိုင်းဝင်တိုးလိုက်တာအကယ်၍သာအခုစင်ကာပူမှာဆိုလို့ရှိရင် option တွေအများကြီးရှိတယ်ဆိုလို့ရှိရင်ဆရာဝန်လိုင်းနဲ့
တိုးတယ်ချုပ်ပြီးပါလိုင်းန
ဲ့တိုးရင်ဆိုပါသူဝါသနာနဲ့တူရှင်းပြောတမိုင်းလှုပ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်စိုက်တိုးရေးလှုပ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့တော်တဲ့လူတွေကကိုဝါသနာပါရာကိုအကောင်းဆုံးဖြစ်အောင်သွားတဲ့အတွက်ဒဲနီယံပါရဲ့ဖြစ်ဖြစ် professional ဖြစ်သွားတယ်
ဟယ်လို
ဟုတ်ကဲ
့ဥတ္တရာကျွန်တော်ပြန်မေးချင်တာကအခုဆိုရင်ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းပြင်ဆင်နေတာရှိပါတယ်ပညာရေးဥအမျိုးသားပညာရေးဥပဒေတရားကိုပြင်ဆင်ပြီးတော့
ဒီ
ခုတရားထွက်လာအောင်စူးစမ်းနေကြတာရှိပါတယ်အဲ့တော့ဒါထွက်လာရင်လက်ရှိဒီခုနကကျွန်တော်တို့ဆွေးနွေးနေကြတဲ့ဒီအထက်တန်းဆင့်ဒီပညာရေးနဲ့ပတ်သက်လို့တွားပြီးတော့ဘာတွေတက်ရောက်သွားနိုင်ပါလဲအဲ့ဒါနဲ့ပတ်သက်လို့စူးစမ်းကောင်းကျိုးလေးသုံးသပ်ပေးပါလား
ကျွန်တော်တိတိနောက်ပိုင်းနဲ့ပြန်လာဗျာအကုန်လုံးပတ်ဝန်းနဲ့ all inclusive education ဖြစ်ရမှာမဖြစ်နိုင်ရင်တော့ကျွန်တော်တို့ကကြာဆုံးနေမှာပဲအခုဒီလိုဆိုကြည့်ဒီပညာရေး budget ကြီးရတဲ့ဒါကနည်းနည်းလေးပဲကြာသေးတယ်အခုချိန်ကြီးလည်းဒီပညာရေး budget ကလည်းကျွန်တော် construction ဘိုင်းမှာပေါ့သွားတယ်ဆက်ဆက်မှရတဲ့ capacity building ကိုမတော်အောင်အဲ့လိုမျိုးပေါ့နော်ဟို training တွေသွားမယ်ဒါမျိုးတွေမတော်နိုင်ဘူးသူကဘာလို့ဆိုအဆောက်အဦကြီးပဲ၆ပြားနေအဲ့တော့အောင်မြင်မှာတော့မဟုတ်ဘူးဆိုတော့ကျွန်တော်တရားရခိုင်လုံးပြောပြရတယ်အဲ့တော့ဒီအချိန်မှာကျွန်တော်တို့အရေးကြီးဆုံးပညာရေးပိုင်းပညာရေးပိုင်းကဘာမှမတူးတက်လာပဲနဲ့ဒီတိုင်းနေမှာဆိုတော့ဟိုဘာမှတော့မပြောင်းလဲလာဘူးအဲ
့တော့အောင်မြင်မှုရမှာမဟုတ်ဘူးဆိုရင်ဥတ္တရတို့အနေနဲ့အောင်မြင်နိုင်အောင်ဘာများလက်တွေ့အကြံပေးချင်ပါလဲတကယ်တမ်းအပြောင်းလဲဖြစ်နိုင်အောင်လို့
အောင်မြင်ရတဲ့ဆိုအခုတော့တဲ့ပညာရေးကိုလွတ်လပ်ခွင့်ပေးရမှာပေါ့နော်ပညာရေးဥပဒေကိုအကုန်လုံးလက်ခံနိုင်တဲ့ဥပဒေဖြစ်အောင်ပြုတ်တော်ရဲ့အစိုးရအဖွဲ့ရပြဋ္ဌာန်းပေးရမယ်ပြဋ္ဌာန်းပေးတဲ့အခါမှာကျွန်တော်တို့တက်ကလူတွေဘောပေါ့နော်ဟိုခရစ်တီယန်တွေဒီကျွန်တော်တို့ဘောပေါ့နော်ဒီတိမ်ပါဝါရီရအောင်လုပ်ပြီးနေရမယ်အခုဥက္ကဋ္ဌရောအလေရောဟိုကဘောနော်အထက်တန်းရောတက်တဲ့သူရောအဲ့လိုသွားအောင်အခုကကျွန်တော်ကထောင်ပွဲဆနစ်ကိုလည်းကျွန်တော်ကိုယ်တိုင်လည်းလက်ခံပြီးပြောနေရတယ
်ဒါရလီလိုက်အစီအစဉ်ချိန်လည်းစစ်သွားလို့ပါဥတ္တရကြီးအခုပါဝင်ဆွေးနွေးပေးတယ်ဆရာဥတ္တရဒေါ်တူတူမဆရာဥတန်းထိုက်အောင်မဆွေကျွန်တော်တို့ရှင်အားလုံးကိုကျွန်တော် view မြန်မာပိုင်းကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒါရလီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကိုတာညွန်ဦးတင်ဆက်တဲ့အင်ကာနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားထောင်ခဲ့ရတာပါ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတပတ်မှာနှစ်ကြိမ်အင်ကာနေညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေပါတယ်တော်ရရှင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
လုံငယ်သောနှစ်ပေါင်း1945မေလ10ရက်နေ့မှာမဟာမိတ်အင်အားစုကိုစလရီရဲ့ရှေ့နာဇီဂျာမနီကအကျွမ်းမဲ့လက်နက်ချလိုက်တဲ့အတွက်ဥရောပမှာဒုတိယကမ္ဘာစစ်ကြီးပြီးဆုံးသွားခဲ့ပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးသွားခြင်းဟာတိုက်ခိုက်မှုတွေပြီးဆုံးသွားခြင်းသာမကခေတ်ခေတ်ဆုံးခန်းတိုင်ပြီးလုံးဝသစ်လွင်သောခေတ်စစ်တစ်ခုစတင်လိုက်ခြင်းဖြစ်တဲ့ ကဘာဇခုံကိုလုံးဝပြန်လည်တိဆောက်လိုက်ခြင်းဖြစ်တဲ့ဆိုတဲ့အချက်ကိုတော့သတိပြုမိသူရှားပါလိမ့်မယ်စစ်ပွဲကြီးတွေဖြစ်ပွားတိုင်းတီထွင်မှုတွေဆန့်သစ်လာပြီးစစ်ပြိုင်တိုက်ခိုက်နေတဲ့သူတွေတီထွင်လိုက်တဲ့နိပညာသစ်တွေဟာကဘာကြီးကိုပြောင်းလဲစေခဲ့ပါတယ်ဒုတိယကဘာစစ်အတွင်းအထောက်မှုတွေကြောင့်ပထမဦးဆုံးဒုံးကျည်တွေကွန်ပျူတာတွေ Jet Engine တွေပေါ်ပေါက်လာပါတယ်စစ်ကြိုခေတ်တုန်းကမရှိခဲ့တဲ့ရေဒါဒါမှမဟုတ်ရေဒီယိုဆက်သွယ်ရေးပဋိဇီဝဆေးအများအပြားထုတ်လုပ်မှုပူဒူရာဘာဒူနဲ့နျူကလ িয়ার စွမ်းအင်တို့လည်းပေါ်ထွန်းလာခဲ့ပါတယ်။အလားတူစွာပဲလူမှုရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲတွေဟာလည်းအကြီးအကျယ်ဖြစ်ထွန်းလာပါတယ်။စပီကီခေါင်းဆောင်တွေဟာအတိတ်ကမှားခဲ့မှုတွေအမှားမျိုးထပ်မမှားစေဖို့စစ်နဲ့ဆက်ဆက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေပျက်စီးဆုံးမမှုတွေကိုဟန်တားနိုင်ဖို့ဆိုတဲ့တန်ဋိဌာန်နဲ့နိုင်ငံတကာပါဝင်ဆွေးနွေးဆောင်ရွက်နိုင်မဲ့ကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့ကြပါတယ်။နိုင်ငံတကာစီးပွားရေးရန်တရားပြန်လည်တည်ဆောက်ဖို့နဲ့အနာဂတ်ပြဿနာတွေရောပါစေဖို့အတွက် Brandon Woods သဘောတူညီချက်ကိုလက်မှတ်ရေးထိုးကြပြီးနိုင်ငံတကာငွေကြေးစနစ်နဲ့ငွေကြေးမတည်မငြိမ်မှုတွေကိုထိန်းချုပ်ဖို့စီမင်းစည်းကမ်းတွေအဖွဲ့အစည်းတွေနဲ့လုံထုံးလုံနည်းတွေချမှတ်ခဲ့ကြပါတယ်။ဥရောပနိုင်ငံအများစုရဲ့စီးပွားရေးပရိုဖီယာဖြစ်နေပြီးပြာပုံကပြန်ဆက်ရမယ့်အခြေအနေဖြစ်နေတဲ့အတွက်ဒီစီမံချက်ဟာအင်မတန်အရေးပါပါတယ်။ယခင်ကပိုက်အင်အားကြီးနိုင်ငံတွေဟာလည်းဩဇာအစင်ဟွာကျဆင်းပြီးသူတို့ရဲ့ကိုလိုနီအင်ပါယာတွေဟာလည်းပြိုကွဲပျက်စီးသွားခဲ့ပြီဖြစ်ပါတယ်ကိုလိုနီနယ်ဟောင်းတွေဟာလွတ်လပ်ရေးကြေညာပြီးနိုင်ငံသစ်တွေအနေနဲ့အစည်းအဝေးကုလသမဂ္ဂအဖွဲ့ဝင်ဖြစ်လာကြပါတယ်ယခင်မဟာမိတ်ဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်ပြည်ထောင်စုတို့ဟာမတူကွဲပြားတဲ့ကမ္ဘာအမြင်တွေအနာဂတ်ရေးရာသဘောတရားတွေနဲ့အင်အားကြီးနိုင်ငံအဖြစ်ပေါ်ထွန်းလာခဲ့ပြီးသူပဲကိုပဲအုပ်စုဖွဲ့ရင်းစီအေးတိုက်ပွဲကြီးဖြစ်တဲ့အထိတင်းမာမှုတွေကြီးထွားခဲ့တာဟာ1991မှာဆိုဗီယက်ပြည်ထောင်စုပြိုကွဲခြင်းအထိ20ရာစုဒုတိယပိုင်းတစ်ချောင်းလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒုတိယကမ္ဘာစစ်ကြီးကကျွန်ုပ်တို့ကမ္ဘာကြီးကိုပြတ်ပြတ်သားသားပုံစစ်သွင်းလောင်းခဲ့တာဒီကနေ့2080ပြည့်မြောက်သည့်တိုင်အောင်ပဲဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အတန်ကဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေတဲ့နောက်ဆုံးရတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါလိမ့်မယ
်ယူကရိန်းဆီးရီးယားနဲ့အီရန်နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါအပြင်အခုဆွေးနွေးမှုဟာဆက်လက်ဆက်သွယ်ဆက်ဆံနိုင်ဖို့အတွက်လည်းအရေးပါတယ်လို့ပြောဆိုပါတယ်စင်ခေါ်မှုတွေရှိနေတဲ့အချိန်ကာလလမ်းတော်ရောက်နေချိန်မှာအခုလိုတွေ့ဆုံဆွေးနွေးစကားပြောခဲ့ကြတာဖြစ်တယ်လို့ရုရှားနိုင်ငံအပန်းပြေစခန်းဖြစ်တဲ့ဆိုရှီမာနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဗရော့နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကယ်ရီကပြောဆိုလိုက်ပါတယ်ပထဝီနိုင်ငံရေးရရှုပ်ထွေးလာတဲ့ကိစ္စမျိုးစုံကိုအဓိကအရေးပါတဲ့ဆုံးဖြတ်နိုင်သူတွေကြားဓာတ်ရိုက်ဆွေးနွေးခွင့်ရရှိတာဟာဘာနဲ့မှအစားထုတ်လို့မရနိုင်ဘူးလို့လည်းမစ္စတာကယ်ရီကပြောပါတယ်နီပေါ်နိုင်ငံမှာအင်္ဂါနေ့မနေ့စောစောပိုင်းအင်အားပြင်းတဲ့မြေငလျင်တစ်ခုထပ်လှုပ်သွားခဲ့တဲ့အတွက်အနည်းဆုံးလူ42ဦးသေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းပတ်3ပတ်မတိုင်ခင်ကလှုပ်သွားတဲ့ငရင်ကြီးရဲ့ဒဏ်ကိုခံစားနေကြရတဲ့နီပေါ်နိုင်ငံသားတွေအတွက်အခက်အခဲပိုးပြီးတော့ရင်ဆိုင်ရစေပါတယ်။ဒီငရင်ကြောင့်လူပေါင်း1100လဲထိခိုက်ဒဏ်ရာရသွားတယ်လို့နီပေါ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။နီပေါ်နိုင်ငံမှာမကြသေးခင်ကလှုပ်ခတ်ခဲ့တဲ့မြေငလျင်ဘေးဒဏ်နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ရင်တစီပျောက်ဆုံးနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာအသွင်အချင်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုငယ်ဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇဟာရာအာဘူဇက်ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
Thank you. This program has come to you from the Voice of America, Washington.